Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2016ခုနှစ် January 31ရက်တနင်္ဂနွေနေ့ညဖက်9:20စီစဉ်ရေးစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 30နဲ့ 51 တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျမနင်္ဂလာဝါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။ Syria နိုင်ငံ Damascus မြို့တော်မှာဒီကနေ့ဘုံးသုံးချိန်ဖောက်ကွဲတာကြောင့်လူ40ကျော်သေဆုံးခဲ့ပါတယ်။ရွှေပြောင်းဒုက္ခသည်တွေစီးနင်းလိုက်ပါတဲ့ရေရင်တစဉ်တူရကီကမ်းခြေမှာနှိမ့်မြုပ်တာကတော့အနည်းဆုံးလူ38ဦးသေဆုံးခဲ့ပါတယ်။ Australia Open အမျိုးသားတင်းနဲ့ဘောလုံးပွဲမှာတော့ Novak Djokovic ကဗြိတိန်က Andy Murray ကိုအနိုင်ရဘိုးဆွဲသွားပါပြီ။ဒီလိုချိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ပထမချိန်လွတ်တော်သက်တမ်းထက်ဆိုင်ရင်ဒုတိယချိန်လွတ်တော်သက်တမ်းတွင်အစိုးရနဲ့လွတ်တော်ကြားပို့ပြီးတော့မှအပေးယူများပြီးညီနိုင်ဆောင်ရွက်မှုတွေပို့လုံလာနိုင်ခြင်းရှိတယ်လို့လွတ်တော်ကိုယ်စားလှယ်ဟောင်းတွေကယူဆနေပါတယ်။
ဒီလိုကြီးစနေမှာဟောဒီအကျိုးနဲ့အကြောင်းနဲ့ဆွေးနွေးညှိနှိုင်းတဲ့အလုပ်ကလိုအပ်တယ်ဒီဘိတ်လွတ်တော်မျိုးဖြစ်ပေါ်လာအောင်နောင်လွတ်တော်ကူတွေများ
တင်ငန်းကျုံမြို့နယ်မဲဆန္ဒနယ်ကပြည်သူလွတ်တော်ကိုစလဲဟောင်းဦးသိန်းညွန်ပါရှင်ပြည်စုံကိုတော့နောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင်မြမအရေးသုံးသက်ချက်မြမပြည်မပေးစာများထူးခြားဆံများသတင်းများစီစဉ်ကိုနားဆင်ရမှာပါဖို့ရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
ဆီးရီးယားနိုင်ငံမြို့တော်ဒမက်စကတ်ကဒီကနေ့တနင်္ဂနွေနေ့မှာ3ချိန်ဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ45ဦးသေဆုံးခဲ့ပါတယ်။ဆီးရီးယားရှီယာမွတ်စလင်တို့ရဲ့အမြင့်မားဆုံးအထွတ်အမြတ်ထားရာသာသနာအဆောက်အဦတည်ရှိတဲ့မြို့တော်ဒမက်စကတ်ရဲ့ဆရီဒါဇီနပ်အရက်မှာကားဘုံးဖောက်ခွဲမှုအပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေစဉ်အတွင်းအသေးခံဘုံးခွဲသမား2ဦးတို့ကထပ်မံဖောက်ခွဲခဲ့ကြတာဖြစ်ပါတယ်။ဆီးရီးယားအထက်အတိုက်ခံအဖွဲ့နဲ့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်တူရာတို့ဂျီနီဗာမှာတွေ့ဆုံဆွေးနွေးကြဖို့ရှိနေတဲ့အချိန်မှာပဲအခုအကြမ်းဖက်တိုက်ခိုက်မှုပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်၅နှစ်နီးပါးကြာပြည်တွင်းစစ်ကိုနိုင်ငံရေးနှီးလန့်နဲ့အပြေရှားနိုင်ဖို့အတွက်စစ်ပွဲမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးကိုတွေ့ဆုံဆွေးနွေးရေးစပွဲပိုင်းစီရောက်ရှိလာစေဖို့ကုလအထူးကိုယ်စားလှယ်ကကြိုးစားနေတာဖြစ်ပါတယ်။ဆီးရီးယားဆွေးရနဲ့ငြိမ်းချမ်းရေးမဆွေးနွေးမှုမစခင်ဆီးရီးယားနိုင်ငံတွင်းကတပုံနေထင်းချုပ်ရာဒေသတွေကိုအစိုးရတပ်တွေဝန်းရံထားတာတွေကိုဖယ်ရှားပေးဖို့နဲ့ရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအဆုံးသတ်ပေးဖို့ဆီးရီးယားအဓိကအတိုက်ခံအဖွဲ့ရဲ့အစိမ့်မြစ်စစ်ဆက်ညှိနှိုင်းရေးကော်မတီကတောင်းဆိုထားပါတယ်
။အာဖရိကကမ်းဆောင်တွေအနေနဲ့ဘရန်ဒီနိုင်ငံကအကြမ်းဖက်မှုတွေကိုဖြေရှင်းဖို့ရာဆက်ဆောင်နေဖို့မဖြစ်နိုင်တော့ဘူး။အချိန်ကြာလာတဲ့အမျှလူတွေထပ်ပြီးတည်ဆုံကြရမယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဘရူနီအခြေအနေဟာလူသားရဲ့ဂုဏ်သိက္ခာလူအခွင့်အရေးတွေနဲ့ဆိုင်တဲ့အခြေအနေဖြစ်တယ်လို့အီသီယိုးပီးယားမှာကျင်းပတဲ့အာဖရိကသမဂ္ဂညီလာခံနဲ့မှသတင်းတောက်တွေကိုကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုခဲ့တာပါ။ဒီအရေးပေါ်ပြဿနာကိုဖြေရှင်းနိုင်ဖို့အာဖရိကခေါင်းဆောင်တွေတညီတညွတ်တည်းအလုပ်လုပ်ဖို့လိုအပ်ပြီးအထူးသဖြင့်သမရခူရန်ဂျီဇန်နဲ့အစိုးရအဖွဲ့ကဒီပြဿနာကိုသေးသေးချာချာစဉ်းစားပြီးအားလုံးပါဝင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွေ့အမှုချုပ်ကတိုက်တွန်းခဲ့ပါတယ်။အာဖရိကသမဂ္ဂတပ်ဖွဲ့တွေကိုကျူးကျော်တပ်ဖွဲ့တွေအဖြစ်သတ်မှတ်မယ်လို့ဘရန်ဒီအစိုးရကပြောဆိုခဲ့တာနဲ့ပတ်သက်ပြီးငြိမ်းချမ်းရေးအဖွဲ့တွေမရှိမဖြစ်လိုအပ်နေပြီလို့စနေနေ့ကျင်းပတဲ့ထိပ်သီးအစည်းအဝေးပွဲမှာအတွေ့အမှုချုပ်ဘန်ကီမွန်ကပြောဆိုပါတယ်။အာဖရိကရဲ့ဘရန်ဒီသမ္မတခူရန်ဂျီဇာကတတိယတက်တန်ဆက်အုပ်ချုပ်မယ်လို့ကြေညာလိုက်တဲ့မနစ်ကစပြီးဖြစ်လာတဲ့လူရာနဲ့ချီတေဆုံးတဲ့နိုင်ငံရေးအကြမ်းဖက်မှုတွေကိုထိန်းသိမ်းဖို့ငြိမ်းချမ်းရေးတပ်ဖွဲ့ဝင်9,000ဆေးလွှတ်ပေးဖို့အာဖရိကသမဂ္ဂအဖွဲ့ကစဉ်းစားဆွေးနွေးနေတာဖြစ်ပါတယ်။
ဂရင်းနိုင်ငံလေးစပော့ကျွန်းကိုဥတီထွက်ခွာလာတဲ့ရွှေပြောင်းအခြေချသူတွေစီးနင်းလိုက်ပါလာတဲ့ရေရင်တစင်တူရကီအနောက်ဖက်ကမ်းခြေမှာစနေနေ့ကနှင်းမြုပ်တာကြောင့်ကလေးငယ်အများအပြားအပါအဝင်အနည်းဆုံးလူ38ဦးသေဆုံးခဲ့ပါတယ်။18ပေအရှိရှိတဲ့ရေရင်တွင်းမှာပိတ်မိနေတဲ့သေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုရှာဖွေရေးအဖွဲ့တွေထပ်တွေ့ခဲ့ပြီးစနေနေ့နောက်ပိုင်းမှာသေဆုံးသူအရေအတွက်တိုးလာခဲ့တာဖြစ်ပါတယ်။အသက်ရှင်ကျန်ရသူ85ဦးကိုလည်းကယ်ဆယ်နိုင်ခဲ့ပါတယ်။ရွှေပြောင်းဒုက္ခသည်တွေထဲမှာဆီးရီးယား၊အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံတို့ကလူတွေပါတယ်လို့ရွှေတူရကီသတင်းဌာနဒိုဂန်ကဖော်ပြပါတယ်။စနေနေ့ကပင်လယ်ပြင်ကိုဖျက်ကူးဖို့စီစဉ်ခဲ့တဲ့လူမောင်ခိုကူးသူလို့ယူဆရသူတူရကီအမျိုးသားတအုပ်ကိုလည်းရဲတွေကဖမ်းထားပါတယ်။ဖမ်းဆီးခံရသူကတော့သူ့မိသားစုနဲ့လေပေါ်မှာလိုက်ပါသွားပြီးသူ့အနေနဲ့အမှားယွင်းမလုပ်ခဲ့ဘူးလို့ညင်းဆိုထားပါတယ်ရှင်
။ Zika virus ပိုးဟာ Latin America နိုင်ငံတွေမှာအလင်းမြန်ပြန့်နှံ့နေပြီးအရှက်ဒေတာအစိုးရတွေကလည်းချင်းကတဆင့်ကူးဆက်တဲ့ရောဂါကိုထိန်းချုပ်နိုင်ဖို့တိုက်တွန်းချက်တွေထုတ်ပြန်နေပါတယ်။ ဝေကင်းစာကလင်းငယ်ဒီမှာအုံနောက်ထိခိုက်တာရာကြီးလေးပြတ်တာလို့မွေးရပါချွင်းချက်တွေဟာဇီကာဗိုင်းရပ်စ်ပိုးနဲ့ဆက်ဆက်မှုရှိနိုင်တယ်လို့ဆေးဘက်ဆိုင်ရာကြောင့်ကျင်သူတွေကယူဆထားပါတယ်။အာရှနိုင်ငံတော်များများကကျန်းမာရေးတာဝန်ရှိသူတွေကအမေရိကတိုက်အလဲပိုင်းနဲ့တောင်အမေရိကဒေသတွေကိုအထူးသဖြင့်ကိုဝင်ဆောင်မိခင်နေအနေနဲ့ခီးသွားလာမှုရှောင်ရှားဖို့ကြံပြုထားပါတယ်။ အဲ့ဒီဒေသတွေကနေလာရောက်တဲ့လူတွေဒါမှမဟုတ်ပြန်လာသူတွေကိုဖျားနာရရရနာတွေလို့လက္ခဏာတွေတွေ့ရင်ကျန်းမာရေးဌာနတွေကိုချက်ချင်းအကြောင်းကြားဖို့တိုက်တွန်းထားပါတယ်။ဆရာဝန်တွေအနေနဲ့လည်းမသင်္ကားစရာလူနာတွေကိုတွေ့ရင်ချက်ချင်းအသိပေးဖို့ညွှန်ကြားထားပါတယ်။တချိန်တည်းမှာပဲကိုလံဘီယာအမျိုးသားကျန်းမာရေးဌာနကသူ့နိုင်ငံမှာကိုဝင်ဆောင်မိခင်2100တရက်ဆောက်ရောက်အပါအဝင်ဇီကာဗိုင်းရပ်စ်ကူးစ
ဗီယိုအမေရိကန်အတန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေပြည်တော်ရုံးအတွက်ရုံးဖွဲ့မှုအသစ်အဖြစ်ဦးမိုးစောဦးကိုခန့်လိုက်တဲ့အကြောင်းပါတီတွင်သတင်းရှင်းမြစ်တွေကပြောပါတယ်။2010ပြည်နှစ်နှစ်ကုန်ပိုင်းမှာဒေါအောင်ဆန်းစုကြည်နေအခြေချုပ်ကလွတ်မြောက်လာပြီးနောက်ပိုင်းရုံးဖွဲ့မှုအဖြစ်ဆောင်ရွက်လာခဲ့တဲ့ဒေါက်တာဒေါ်တင်မာအောင်ရဲ့နေရာမှာဦးမိုးစောဦးကိုအစားထိုးခန့်လိုက်တာဖြစ်ပါတယ်။2015ခုနှစ်အထွေထွေရွေးကောက်ပွဲကနေရွေးကောက်တင်ပြလိုက်တဲ့ NLD ကိုယ်စားလှယ်အများစုပါဝင်တဲ့လွှတ်တော်သစ်တွေကိုဖေဖော်ဝါရီလ1ရက်နေ့တနင်္လာနေ့စတင်မဲ့အချိန်မှာပဲလက်ရှိဒေါက်တာတင်မအောင်ရဲ့ရုံးအဖွဲ့မှုနေရာမှာဦးမိုးစောဦးကအစားထိုးပြီးစတင်တာဝန်ယူမှလည်းဖြစ်ပါတယ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်လို့ရင်ဦးမိုးစောဦးကိုဆက်သွယ်ကြဖို့လဲပြောဆိုထားပါတယ်ဒေါအောင်ဆန်းစုကြည်နဲ့အနီးကပ်ဆုံးရှိခဲ့ပြီးရုံးအဖွဲ့မှုအဖြစ်လဲတာဝန်ယူခဲ့သူဒေါက်တာတင်မအောင်ကပါတီအတွက်ဘလို့တာဝန်တွေပြောင်းလဲထမ်းဆောင်မလဲဆိုတာကိုတော့ပါတီဘက်ကထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။လွှတ်တော်နေရာစလုံးကိုကြီးဆိုပြီးအစိုးရဖွဲ့စည်းနိုင်လောက်တဲ့အထိအများစုအနိုင်ရထားတဲ့ NLD ပါတီဘက်ကအကူအပြောင်းကာလအကဲဆက်မှုကိုအကြောင်းပြပြီးတမရအမည်စရင်အစိုးရအဖွဲ့ရထားချက်နဲ့ပတ်သက်လို့မထုတ်ပြန်နိုင်သေးတဲ့အချိန်မှာပဲဒေါက်ဆန်းစုကြည်ရဲ့အနီးကပ်ရုံးဖွဲ့မှုအဖြစ်တာဝန်ယူခဲ့သူဒေါက်တာတင်မအောင်ဘလို့တာဝန်မျိုးယူလာမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေကြတာဖြစ်ပါတယ်။
အဆဗေရောနိုင်ငံမှာတော့မကြသေးရင်ကလေပြက်ယောဂါကြောင့်သတိမိမျောသွားတယ်။တမရဟောင်းဖရန်စစ္စကိုဖလော့စ်ဟာဆန်ဆယ်ဗာဒါစီအမမအရေးပေါ်ကုသမှုခံယူနေရနေပြီးတော့အသက်56နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ဖရန်စစ္စကိုဖလော့စ်ဟာဆယ်ဗေရောနိုင်ငံမှာ1996ကနေ2004ခုနှစ်ထိတမရဖြစ်နေတာဝန်ထမ်းဆောင်ခဲ့ပြီးတည်ဆုံးချိန်မှာနေအိမ်ကျေးချုပ်ချခံထားခြင်းဖြစ်ပါတယ်။2000ခုနှစ်ကငရင်တန်းခံခဲ့ရတဲ့အဆဗေရောနိုင်ငံပြည်သူတွေအတွက်ထိုင်ဝမ်ကလှူဒါန်းတဲ့အမေရိကန်ဒေါ်လာ15သန်းခိုးယူခဲ့တယ်ဆိုတဲ့စွဲချက်နဲ့နေအိမ်အခြေချုပ်ချခံရတာဖြစ်ပါတယ်။သူ့ရဲ့အမျိုးသား Republican မဟာမိတ်အဖွဲ့ကကျန်းရစ်တဲ့မိသားစုအတွက် Twitter စာမျက်နှာကတဆင့်ဝန်နေချောင်းတဝန်လွှာပိုက်ခဲ့ပါလိမ့်ရှင်
။ဒီကနေ့ကစားတဲ့ Australia Open အမျိုးသားချင်းနဲ့နောက်ဆုံးဘောလုံးပွဲမှာတော့ဆာဗီယာက Novak Djokovic ကဗီတင်က Andy Murray ကို3ပွဲပြတ်အနိုင်ရပြီး6ချိန်မြောက်ပိုဆွဲသွားပါတယ်။ဂျိုကိုဗစ်ကမော်ရီရဲ့ပထမဆုံးဆာဗစ်ရိုက်ချက်ကိုဖျက်လိုက်နိုင်ပြီး 6-1 နဲ့အနိုင်ရမယ်ပထမပွဲအတွက်ခြေလန်းဆလိုက်ပြီးတဲ့နောက်မှာတော့ပွဲကအပြတ်အသတ်အနိုင်ရမယ်လို့ခန့်မှန်းခဲ့ကြပါတယ်ဒုတိယအကြိမ်မှာတော့မော်ရီကကမ္ဘာနံပါတ်1ဂျိုကိုဗစ်ကိုအသာစီးရဖို့ဖိကစားခဲ့ပြီးအစပိုင်းမှာ 5-4 နဲ့ဥဆောင်ခဲ့ပြီးမြန်နောက်ပိုင်းမှာတော့ 9-5 နဲ့ဒုတိယအကြိမ်ရှုံးခဲ့ပြန်ပါတယ်တတိယအချော့ပွဲစဉ်မှာလည်းမော်ရီကပိုပြီးအားထည့်ကစားခဲ့ပြီးမြဲနောက်ဆုံးမှာတော့ခွန်6နဲ့ဂျိုကိုဗစ်ကပဲအနိုင်ရသွားပါတယ်။နိုဗက်ဂျိုကိုဗစ်ဟာသူ့ရဲ့အကစားတက်တန်းတစ်ချောင်းလုံးပွဲစဉ်ကြီးတွေမှာ17ချိန်ပိုဆွဲခဲ့ပြီးဖြစ်ပါတယ်။ Australia Open မှာ6ချိန်မြောက်3ချိန်ပိုဆွဲခဲ့တာမှာနောက်ဆုံး Final ပွဲစဉ်၄ခုကို Andy Murray ကိုအနိုင်ရခဲ့တာဖြစ်ပါတယ်။ဒီကနေ့ပွဲစဉ်ပြီးမှာတော့မော်ရီကကျွန်တော်အရင်တုန်းကလည်းဒီကိုရောက်ဖူးတယ်လို့ထင်တယ်လို့ဟာသနှောပြီးပြောခဲ့ပါတယ်။ပိုဆွဲခဲ့တဲ့ဂျိုကိုဗစ်ကတော့ဒီကနေ့ပြိုင်ပွဲကတိတ်ကိုခက်ခဲတဲ့ပြိုင်ပွဲတစ်ခုဖြစ်ပြီးမော်ရီဟာခက်ခက်ခဲခဲရှင်ပြိုင်ခဲ့ရတဲ့ပြိုင်ဘက်တစ်ယောက်တငယ်ချင်းတစ်ယောက်ဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။ Australia နိုင်ငံ Melbourne မြို့မှာမနေ့စနေနေ့ကကျင်းပခဲ့တဲ့ Australia Open အမျိုးသမီးတဦးချင်းပြိုင်ပွဲမှာတော့ Germany က Angelique Kerber ကလက်ရှိကမ္ဘာချန်ပီယံ American ကကမ္ဘာအဆင့်1 Serena Williams ကိုအနိုင်ရပြီးဘိုးဆွဲသွားပါတယ်ရှင်။ ရုရှားစစ်လေယာဉ်တစ်စင်တူရကီဝေဟင်ပိုင်းနဲ့ကိုချိုးဖောက်ဝင်ရောက်ခဲ့တယ်လို့တူရကီနဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတို့ကပြောဆိုခဲ့တာကြောင့်တူရကီနဲ့ရုရှားကြားတင်းမာမှုမြင့်တက်ခဲ့ပါတယ်။တူရကီရဲ့ဆွဆွဲချက်တွေဟာအခြေအမြစ်မရှိတဲ့ဝါဒဖြန့်မှုအဖြစ်ရုရှားဘက်ကညင်ပါတယ်။တူရကီနဲ့နေတိုးတာဝန်ရှိသူတွေကအချိန်ချင်းသတိပေးနေတဲ့ကြားကပဲရုရှားစူးတာတီဖိုစစ်လေယာဉ်ဟာတူရကီဝေဟင်ပိုင်းနဲ့တဲကိုတူရကီစံတော်ချိန်တောက်ကြနေနေကင်းပိုင်းလောက်မှာဝင်ရောက်ခဲ့တာဖြစ်တယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်။ရုရှားဘက်ကဆက်ပြီးချိုးဖောက်နေဦးမယ်ဆိုရင်တော့နောက်ဆက်တွဲအကျိုးဆက်တွေရှိလာမယ်လို့တူရကီသမ္မတကရုရှားကိုသတိပေးလိုက်ပြီးရုရှားရဲ့လုံရက်ကတာဝန်မဲ့တယ်လို့လည်းပြောဆိုလိုက်ပါရယ်။ဒီကိစ္စကိုကန့်ကွက်ဖို့အတွက်အန်ကာရာမြို့တော်မှာရှိနေတဲ့တူရကီနိုင်ငံဆိုင်ရာရုရှားသံတမန်ကြီးကိုဆင့်ခေါ်ခဲ့တယ်လို့လည်းတူရကီအစိုးရကပြောပါရယ်။ရုရှားလေတပ်ရဲ့လေယာဉ်တစ်စင်းတစ်လီမှာတူရကီဝဟင်ပိုင်းနဲ့ထဲကိုဝင်ရောက်ခဲ့တာမရှိဘူးဆိုပြီးရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကတော့ညှင်းဆိုထားပါရယ်။လက်ရှိရာစုနှစ်နောက်ဆုံးပိုင်းကာလမှာစစ်ပွဲတွေမှုခွင်းနေတဲ့အကြမ်းလိုက်စားမှုတွေကိုကမ္ဘာပြည်သူတွေတင်ပြဖို့ကြိုးစားကြတဲ့သတင်းသမားစုစုပေါင်း2,298ယောက်ထက်မနည်းအသက်ခံခဲ့ရတယ်လို့နိုင်ငံတကာသတင်းအဖွဲ့တစ်ခုဖြစ်တဲ့ International Federation of Journalism ရဲ့စာမျက်နှာ85မျက်နှာပါအစီရင်ခံစာအသစ်မှာဖော်ပြထားပါတယ်ရှင
်
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကကြေညာပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ရွေးကောက်ပွဲမှာပြည်သူတွေအတက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေပြဋ္ဌာန်းနိုင်ရေးလွှတ်တော်တင်မှာအဆိုပြုတင်သွင်းနိုင်ဖို့ဥပဒေရေးရာတွေနဲ့လွှတ်တော်ပိုင်းကိုတိတိချာချာကျွမ်းကျင်နားလည်အောင်လေ့လာသင်ယူကြပါလို့လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကကိုယ်စားလှယ်တစ်တွေကိုတိုက်တွန်းလိုက်ပါတယ်ပထမအကြိမ်လွှတ်တော်တက်တန်းနဲ့စာရင်ဒုတိယအကြိမ်လွှတ်တော်တက်တန်းတွင်အဆိုရနဲ့လွှတ်တော်ကြားပို့ပြီးတော့မှအပေးယူမြပြီးတော့ညီနိုင်ဆောင်ရွက်မှုတွေပို့လို့လာနိုင်ကြရှိတယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတွေကယူဆပါရယ်ဖေဖော်ဝါရီလ3ရက်နေ့မှာစတင်ကျင်းပတော့မယ့်လွှတ်တော်တစ်ခုတက်ကြမယ်လွှတ်တော်ကိုယ်စားလှယ်တွေအတွက်ပထမအကြိမ်လွှတ်တော်ကကိုယ်စားလှယ်ရဲ့အကြံပြုချက်တွေကိုမဆုမုံကစူးစီးတင်ပြထားပါရယ်ရှင်
ဟုတ်ပါတယ်2015ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တစ်တွေနဲ့ဒုတိယအကြိမ်လွှတ်တော်သက်တမ်းကိုဖေဖော်ဝါရီလ1ရက်နေ့တနင်္လာနေ့မှာစတင်ကျင်းပတော့မှာဖြစ်ပါတယ်လွှတ်တော်သက်တမ်းကုံဆုံးလို့နေရပြန်တော့မယ့်တီဘောမြွနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကရွေးကောက်ပွဲမှာပြည်သူတွေအတွက်လှုပ်ဆောင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေအတိုင်းနိုင်ငံအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်ရေးလွှတ်တော်အသစ်မှာအဆိုပြုတင်သွင်းနိုင်မှုလွှတ်တော်ကိုယ်စားလှယ်တစ်တွေအနေနဲ့ဥပဒေရေးရာနဲ့လွှတ်တော်ပိုင်းကိုတည်တည်ချာချာကျွမ်းကျင်နားလည်နိုင်မှုလေ့လာသင်ယူကြပါလို့တိုက်တွန်းပါတယ
်ဒီမိုကရေစီဒီနေ့မှာရွေးကောက်ပွဲနဲ့အနိုင်ရလာတဲ့ပါတီတွေကရွေးကောက်ပွဲမတိုင်ခင်မှာပြည်သူလူထုကိုသုံးနိုင်လို့ရှိရင်ဥမာဆိုကြပါဆိုလောက်ကန်နေပေါ်များလာစေရပါမယ်အနေရတွေလက်ပိုင်ခွင့်နေပို့ရပါစေမယ်သာတဖြင့်ပေါ့လေအဲ့ဒီဂရီကုတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်ဥပဒေတွေကျွန်တော်ကဖြတ်ထားရတယ်ပြည်သူလူထုရဲ့အကျိုးစီးပွားကိုကာကွယ်တဲ့ဥပဒေတွေဒီဖြစ်ဖို့စစ်တော်ကိုယ်စားလှယ်တွေကသွားမော်ဘယ်လိုထိန်းချုပ်မလဲဘယ်လိုပြင်ဆင်မလဲဆိုတော့ဝိုင်းဝန်းပြီးအပြေရှားကြရတယ်
လွှတ်တော်ကိုယ်စားလှယ်တစ်တွေကိုဒီမိုကရေစီနှိကြပြည်သူအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်ရေးစာရွက်ကြည့်ဖတ်ပြီးတော့အလုပ်သဘောဆန်တဲ့တင်ပြချက်တွေအစားမိမိတို့ဘက်ကကျွမ်းကျင်ပိုင်နိုင်စွာလေ့လာပြီးလက်တန်းပြောဆိုမှုတွေနဲ့အပြန်အလှန်ဆွေးနွေးညှဉ်းပန်းမှုတွေနဲ့အသက်ဝင်တဲ့ပြည်သူလွှတ်တော်ကြီးဖြစ်အောင်ဆောင်ရွက်ကြစီလိုကြောင်းသင်္ကန်းညွန့်မြွတ်နယ်မဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးသိန်းညွန့်ကလည်းတိုက်တွန်းပါတယ
်။အမှန်ကြီးလွှတ်တော်ဆိုတာအလားပြဖောက်ရတာဒုတိယကြီးလွှတ်တော်ကတော့ဒီထောက်ထားတဲ့လမ်းပေါ်မှာသွားရတာဟုတ်။အဲ့တော့လွှတ်တော်ကူတွေကဆက်လက်ပေါ်မူပြီးတော့လက်ခံပြောရမှာရှိ။လွှတ်တော်ဥရကိုခေတောင်းပြီးတော့နော်ဒီစာဖတ်တဲ့ပုံစံကတော့များပါပဲ။အဲ့ဒါကြီးအတွေ့အကြုံကြောင့်ဆက်လက်ပေါ်ကိုကြည့်ပြီးတော့လက်ခံပြောနိုင်အောင်နော်ကြိုးပမ်းကြဖို့လိုအပ်ပါပဲ။ဖြစ်နိုင်ရင်နော်ဒီဘုံကြီးဆက်နေမှာနော်ဒီအကျိုးနဲ့ကြောင်းနဲ့ဆွေးနွေးညှိခုံတဲ့အလုပ်ကလိုအပ်တယ်။ဒီဘိလို့တော့မျိုးဖြစ်ပေါ်လာအောင်နောက်လို့တော့ကိုယ်တွေများစူးစမ်းနိုင်ရင်နော်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြည်ကူးပြောင်းမှုမှာလွတ်တော်ခန္ဓာလာကိုပြည်သူလူထုကပူစိတ်ဝင်စားပြီးတော့နော်ဒီလွတ်တော်နိုင်ငံရေးကို
အရေးလွတ်တော်တက်တန်းအတွင်တုန်းကတော့အစိုးရနဲ့ဝန်ကြီးဌာနတွေဘက်ကအဆိုပြုပြဋ္ဌာန်းခဲ့တဲ့ဥပဒေချမ်းတွေကိုသာအများဆုံးဆွေးနွေးခဲ့ကြရပြီးတော့အစိုးရနဲ့လွှတ်တော်ကြားထိတိုက်တွေ့မှုတွေရှိခဲ့ပေမဲ့လို့အခုဒုတိယအကြိမ်လွှတ်တော်တက်တန်းမှာတော့အစိုးရနဲ့လွှတ်တော်ကြားပြည်သူအကျိုးပြုဥပဒေတွေပြဋ္ဌာန်းနိုင်မယ်လို့မျှော်လင့်ပေမဲ့လွှတ်တော်ထဲမှာရှိတဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းနဲ့နားလည်မှုယုံကြည်မှုတိစောက်ပြီးပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့မှအဆင်ပြေချုံးမွေ့နိုင်မယ်လို့တီဘောအမတ်ဟောင်းဦးရထွန်းကသုံးသပ် ါတယ်ဖေဖော်ဝါရီလ၁ရက်နေ့မှာစတင်ပေဒုတိယအကြိမ်လွှတ်တော်တည်အတွက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဝင်းမြင့်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတီခွန်မြတ်ကိုဒုဥက္ကဋ္ဌအဖြစ်နောက်အမျိုးသားလွှတ်တော်ဥက္ကဋ္ဌကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးမန်းဝင်းခိုင်တန်းနဲ့ရခိုင်မျိုးသားပါတီကဦးဝေးတောင်တို့ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့ရာထားသတ်မှတ်ပြီးလည်းဖြစ်ပါတယ်အခုချိန်ထိတော့ NND ကနေဖွဲ့စည်းမဲ့အစိုးရအသစ်ကိုသမရအဖြစ်ဘသူကဦးဆောင်ပြီးတော့အစိုးရအဖွဲ့မှဘသူတွေပါဝင်မယ်ဆိုတာကိုတရားဝင်ထုတ်ပြန်ခြင်းမရှိသေးသလိုဒုတိယသမ္မတ3ဦးကိုပြည်အောင်စုလွှတ်တော်မှာဘယ်တော့ရွေးချယ်မယ်ဆိုတာကိုလည်းအတိအကျမသိရသေးပါဘူးဒုတိယသမ္မတ3ဦးကိုမဲပေးရွေးချယ်ပြီးတဲ့နောက်မှာအဲ့ဒီတဲကမဲအများဆုံးရတဲ့သူကိုသမ္မတအဖြစ်ရွေးချယ်မှာဖြစ်ပါတယ်ရှင
်မဆုမမရှင်ခုတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအလဲပါမြန်မာနိုင်ငံရဲ့အင်ဒီချင်းထိုင်းနိုင်ငံရဲ့ဆက်ဆံရေးဟာဘယ်အစိုးရပဲတက်တဲ့စီးပွားရေးလူမှုရေးရတိုးတက်ကောင်းမွန်ဖို့အရေးကြီးပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးဝင်းမောင်ကတုံ့တက်လိုက်ပါတယ်ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတန်အမတ်ကြီးဦးဝင်းမောင်ကိုဘန်ကောက်မြို့မြန်မာတန်ရုံးမှာတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်မင်္ဂလာပါရှင်ထိုင်းနဲ့မြန်မာရဲ့အိမ်ကြီးချင်းနှစ်နိုင်ငံဆက်ဆံရေးပေါ်ဒီပြီးခဲ့တဲ့နှစ်တွေမှာဘယ်လိုသုံးသပ်လို့ရလဲရှင်တိုးတက်လာတယ်လို့ယူဆပါလားရှင
်ကျွန်တော်တို့ထိုင်းနဲ့မြန်မာကတော့ neighboring country ထဲမှာနေဆက်ဒုတိယအရှည်ဆုံးပေါ့ကျွန်တော်နေဆက်ကကီလို2400နီးပါးလောက်ရှိပါတယ်အဲ2009ခုနှစ်နောက်ပိုင်းပေါ့နော်2009ခုနှစ်နောက်ပိုင်းမှာကျွန်တော်ထိုင်းမြန်မာဆက်ဆံရေးကအမြင့်ဆုံးအခြေအနေကိုရောက်ရှိလာပါတယ်လက်ရှိအခြေအနေမှာလည်းကျွန်တော်ထိုင်းမြန်မာဆက်ဆံရေးကလက်ရှိအမြင့်ဆုံးအခြေအနေမှာရှိပါတယ်အဲကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကောင်းမွန်တဲ့အပြင်ကိုစီးပွားရေးကောင်းမွန်ဖို့အတွက်ကိုကျွန်တော်တို့နေဆက်ဒေသတွေမှာကျွန်တော်တို့လန်တရာတွေပေါက်တာရှိပါတယ်အခုဆိုရင်မဲဆောက်မှာဒုတိယတရာပေါ့ကျွန်တော်စတင်ပြီးစောင့်နေပါတယ်2018ဆိုရင်ပြီးပါပြီတို့တူပဲကျွန်တော်တို့အာဆီယံဝက်စကွိုက်တာခေါ်တာပေါ့နော်အဲဒီအာဆီယံနောက်ဘက်လမ်းရဲ့နောက်တကကျွန်တော်တို့ try country road ဆိုတာကျွန်တော်တို့အိန္ဒိယရဲ့မြန်မာရဲ့ထိုင်းရဲ့အဲဒီလမ်းကြောင်းကိုလည်းကျွန်တော်တို့ကုန်သွယ်မှုဆိုင်ရာတွေဆက်ဆံရေးတွေလုပ်နေပါတယ်အဲပြီးခဲ့တဲ့နေ့ကဆိုလို့ချင်းကျွန်တော်တို့ဒုသမဦးညာတော်ဦးစီးပြီးတော့ကျွန်တော်တို့မြောက်ဒီကွန်ကရစ်လမ်းကိုကျွန်တော်တို့ဖွင့်လှစ်ပြီးသွားပြပါပြီဒါကြောင့်မလို့ခြုံငုံသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့တော်ဝဲစီမံကိန်းစီးပွားရေးတွေကိုလည်းနိုင်ငံတိုးတက်အောင်လုပ်တယ်လို့ကျွန်တော်တို့ဒီနိုင်ငံရဲ့ဆက်ဆံရေးတွေဒီတဲ့ပုံမကောင်းမအောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကပါပဲကျွန်တော်တို့ဗီဇာအစ်ဆက်ပြင်းခေါ်တဲ့เนาะ no need ဗီဇာပေါ့เนาะအဲဗီဇာမလိုဘဲနဲ့သွားနိုင်အောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကနေပြီးတော့ဟုတ်ကဲ့ဆန်နေစားပြီကျွန်တော်တို့လှုပ်တာတာရှိပါတယ်အဲထို့အတူပဲကျွန်တော်တို့စက်တန်ရေးပုံမကောင်းမအောင်ဆိုပြီးတော့ကျွန်တော်တို့ကောက်စစ်ဝင်ရုံချုပ်ကိုကျွန်တော်တို့ချင်းမိုင်ပါကျွန်တော်တို့အဲ့ဒီဗီဇာရေးဆက်ရှင်လက်မှတ်ထိုးတဲ့နေ့မှာပဲကျွန်တော်တို့ဖွင့်ပေးလုပ်ပါတယ်အဲ့ဒီလိုလုပ်တဲ့အခါမှာလည်းဒီဘက်ကဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဘူဇိုကြီးဌာနဆက်ကိုယ်တိုင်ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဦးနာမော်လုံးနဲ့အတူဖွင့်ပေးလုပ်ပါတယ်အဲထို့အတူပဲကျွန်တော်တို့ချင်းမိုင်မှာတကူသီးသောမြန်မာဘုံကြီးเจ้าကိုလည်းကျွန်တော်တို့ဖွင့်ပွဲနဲ့ကျွန်တော်တိတ်ခတ်တပွဲကိုကျွန်တော်တို့လုပ်ပါတယ်ဒါကြောင့်မလို့ဒီအခြေအနေတွေကိုကြည့်လိုက်လို့ရှိရင်တော့လက်ရှိအခြေအနေမှာထိုင်းနဲ့မြန်မာဆက်တိုင်းရေးကောင်းမွန်လျက်ရှိပါတယ်ဟုတ
်ကဲ့ပါအဲ့တော့ဒီအိန္ဒိယနိုင်ငံဆိုတဲ့အတိုင်းပဲပေါ့နော်ဒီနေကြားမြင်းကလည်းတခြားနိုင်ငံတွေနဲ့ရှင်လို့ရှိရင်အရှည်ဆုံးပဲပေါ့ဆိုတော့အဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာမြန်မာနိုင်ငံကနေပြီးတော့ဒီရှေ့ပြောင်းလူ့သမားတွေကလည်းတော်တော်များများဒီထိုင်းနိုင်ငံမှာလာပြီးအလုပ်လုပ်နေကြတာသိရပါတယ်အဲ့တော့ခံမှန်းချေပေါ့မြန်မာလူ့သမားဘယ်လောက်လောက်များရှိပါလဲရှင
်အဲကျွန်တော်တို့မြန်မာလူ့သမားတွေကကျွန်တော်တို့ထိုင်းနိုင်ငံကို1995ခုနှစ်နောက်ကစပြီးတော့အဲဝင်ရောက်မှုများပြားလာတာရှိပါတယ်ဒါကြောင့်မို့လို့နိုင်ငံတော်ဆိုအနေနဲ့အဲဒီရှေ့ပြောင်းလူ့သမားတွေကိုကာကွယ်မှုပေးနိုင်ဖို့အတွက်ကို2003ခုနှစ်မှာကျွန်တော်တို့အဲဥပဒေယူဆခဲ့ပါတယ်ယူဆပြီးတော့2003ခုနှစ်မှာထိုင်းနဲ့မြန်မာနဲ့MOU အလို့သမားတွေစောက်စောက်ကာကွယ်ဖို့အတွက်ဆိုပြီးတော့လက်မှတ်ရေးထိုးခဲ့ပါတယ်အဲ့လိုလက်မှတ်ရေးထိုးခဲ့ပြီးတော့ကျွန်တော်တို့အင်လီဂယ်တွေပေါ့အကြောင်းမျိုးကြောင့်ရောက်လာတဲ့အင်လီဂယ်တွေကိုကျွန်တော်တို့လီဂယ်ဖြစ်အောင်ကျွန်တော်2009ခုနှစ်မှာစပြီးလုပ်ပါတယ်2013ခုနှစ်အထိကျွန်တော်တို့မှတ်ပုံတင်ပြီးတဲ့အလို့သမားဥရာတိတ္တသမ ခုနှစ်တန်းရှိပါတယ
်ဟုတ်ကဲ့ပါဒါတူတရားဝင်ပေါ့နော်အဲ့တော့တရားမဝင်ရောဘယ်တော့ခံမှန်းပါလဲရှင
်အဲကျွန်တော်တို့နိုင်ငံနဲ့နိုင်ငံကနီးစပ်တာပေါ့နော်အဲကုန်းလန်းလည်းလာလို့ရတယ်အဲလေလန်းလည်းလာလို့ရရေလန်းလည်းလာလို့ရတယ်ဆိုတော့ဟိုနီးနီးလေးလည်းဖြစ်နေတယ်နောက်တော့ကလူမျိုးချင်းလည်းဆက်ဆက်တာပေါ့နော်အဲကျွန်တော်တို့ဘက်မှာရှမ်းနေရှိသလိုသူတို့ဘက်မှာလည်းထိုင်းဘက်မှာလည်းရှမ်းနေရှိတယ်ကျွန်တော်တို့ဘက်မှာကင်းနေရှိသလိုထိုင်းဘက်မှာလည်းကင်းနေရှိပါတယ်ကျွန်တော်ဘက်မှာမုံလူမျိုးတွေရှိသလိုအဲထိုင်းဘက်မှာလည်းမုံလူမျိုးတွေရှိပါတယ်အဲ့တော့ရွှေမျိုးပေါက်ပေါ်တွေဖြစ်နေတော့ဒီဘက်ကိုလောလောကူကူပဲအဲကူးလာကြတာရှိပါတယ်အဲ့တော့အင်ဒီကယ်ဒီအနေနဲ့ကတော့တို့ကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ပုတ်ပြတ်လုပ်ငန်းပေါ့အဲပုတ်ပြတ်လုပ်ငန်းက3လဆို3လ2လဆို2လအဲ့လိုလာပြီးတော့ရွာလုံးကျွတ်လာလုပ်တဲ့အဖွဲ့တွေရှိပါတယ်ဥပမာအပြင်စီအောင်ဂျန်တို့ရောဘာဂျန်တို့လာလုပ်တဲ့လူတွေရှိသလို construction တွေမှာလည်းပုတ်ပြတ်လာလုပ်တဲ့လူတွေရှိတယ်သူတို့ကတော့နှစ်နဲ့ချီပြီးလာပါတစ်နှစ်ဆိုတစ်နှစ်နှစ်နှစ်ဆိုအဲ့လိုပြန်သွားတဲ့လူတွေလည်းလာတာရှိသလိုလာပြီးတော့ illegal အနေနဲ့လာလုပ်တာတွေရှိသလိုပေါင်းလိုက်ရင်တော့သူလည်းတသန်းဝင်းကျင်လောက်ရှိပါ
ဟုတ်ကဲ့ပါအဲ့တော့ဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရှိပြောင်းလူသမားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဟိုတန်ယုံရဲ့အခန်းကဏ္ဍတိတ်ပြီးတော့ထိထိရောက်အောင်မရှိဘူးအခုနောက်ပိုင်းမှာတန်ယုံကဒီပြီးတော့အကူအညီပေးတာတွေတော်တော်လေးထိရောက်ပြီးတော့ဟိုတက်ရောက်မှုအကျိုးတက်ရောက်မှုလည်းရှိတယ်လို့သိရပါတယ်အဲ့တော့ဒီအဲ့လိုအကူအညီပေးတဲ့နေရာမှာဒီလောက်ညားပြတဲ့ရွှေပြောင်းလူသမားတွေကိုလက်လမ်းမမီတာတွေလည်းရှိမှာပေါ့နော်အဲ့တော့အခုလောလောဆယ်ရင်ဆိုင်နေရတဲ့သူတို့ရဲ့အခက်အခဲတွေပေါ့သူတို့ဒီယာယီကင်ထားတဲ့နိုင်ငံကူးလက်မှတ်တွေရှိမယ်တက်တေကန်လက်မှတ်တွေရှိမယ်အဲ့ဒီလုံထုံးလုံးကြီးအစဉ်လေးနေလေးလေးရှင်းပြပေးပါလားရှင
်ကျွန်တော်တို့တိုင်ယုံအနေနဲ့ကတော့တိုင်းနိုင်ငံရောက်မြန်မာလူသမားများကိုကူညီဆောက်ရှောက်ဖို့ဆိုပြီးတော့ကျွန်တော်အသိဖွဲ့ထားတာရှိပါတယ်တိုင်းနိုင်ငံရဲ့ခရိုင်တဝက်လောက်မှာကျွန်တော်မြန်မာလူသမားတွေရှိနေတဲ့အတွက်ကျွန်တော်တို့တိုင်ယုံကဦးစီးပြီးတော့ဖွဲ့ထားပါတယ်အဲ့ဒီဖွဲ့ထဲမှာကျွန်တော်တို့အားလုံးလူ9ဖွဲ့ဖွဲ့ပါတယ်9ဖွဲ့ဖွဲ့ပြီးတော့တစ်ဖွဲ့ကိုကျွန်တော်တို့10ရောင်းလုံးနဲ့အားလုံးလူ90အဲကျွန်တော်ဖွဲ့ပါတယ်လေးလားတစ်ချိန်ဒီမှာစီဝေးလုပ်ပြီးတော့သူ့နယ်မြေမှာဖြစ်ပေါ်နေတဲ့အလို့သမားတွေရဲ့အခက်အခဲတွေကိုဝိုင်းဝန်းကူညီဖို့ဒါကအဲတန်ယုံအနေနဲ့စီမံပြီးလုပ်တာကျွန်တော်တို့နိုင်ငံတော်အနေနဲ့ကတော့အဲဒိုင်းအလို့သမားဝန်ကြီးဌာနနဲ့မြန်မာလူသမားဝန်ကြီးဌာနဒိုင်းနိုင်ငံရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံရေးဝန်ကြီးဌာနတို့ဟာကျွန်တော်တို့ working group ကတော့6လတစ်ချိန်လုပ်ပါတယ် high level က6လတစ်ချိန်လုပ်ပါတယ်အဲကြောင့်တစ်နှစ်ကိုကျွန်တော်2ချိန်လုပ်ပါတယ်အဲ့တော့ကျွန်တော်တို့အဲ့ဒီရလာတဲ့သဘောတူညီချက်တွေနဲ့ကျွန်တော်တို့တိုင်းနိုင်ငံရောက်လို့ဒီသမားတွေကိုကျွန်တော်တို့ကူညီဆောက်ရှောက်ပါတယ်ဒီ process ပြင်နေနေရတော့လက်ရှိကျွန်တော်တို့တမန်နိုင်ငံကူခြင်ထားတဲ့လူတွေကတော့ MOU နဲ့ဝင်လာတာပေါ့ဝင်လာတဲ့အခါမှာသူရဲ့သူရဲ့ဥပဒေရနှစ်နှစ်နှစ်ချိန်လေးနှစ်ပြည့်ရင်သူတို့ပြန်มาပဲအဲထို့တူပဲကျွန်တော်တို့တမန်နိုင်အခုကင်ထားတဲ့လူတွေကလေးနှစ်ပြည့်တွေ့ရသလိုကျွန်တော်တို့ယာယီနိုင်ငံဦးလက်မှတ်ကင်ထားတဲ့အလို့သမားတွေကြတော့ကျွန်တော်6နှစ်ကျော်ရေအဲသူကပြန်မယ့်အနေထားရှိပါတယ်အဲဒါတွေကိုကျွန်တော်တို့အလို့သမားတွေမပြန်ရအောင်အဲကျွန်တော်တို့ပြီးခဲ့တဲ့လာစားမိုင်းကကျွန်တော်တို့မြန်မာပြည်မှာဝကိကရုစည်းဝေးမှာကျွန်တော်တို့လုပ်ထားတာရှိပါတယ်အဲတော့နောက်ဆုံးအခြေအနေကတော့အဲသူတို့ထုတ်ပေးထားတဲ့တရားတရားဘက်ကထုတ်ပေးထားတဲ့လူတွေအတွက်ကို၄သိန်းကျော်ရှိပါတယ်အဲ့ဒီအတွက်ကိုတော့ဒီဘက်ကကျွန်တော်တို့စီရင်လို့ခေါ်တဲ့နိုင်ငံသားတက်တဲ့လက်မှတ်ကိုသူတို့ဘက်ကထုတ်ပေးဖို့သဘောတူထားပါပြီအခုနပြောတဲ့၄နှစ်6နှစ်တမားတွေကြတော့၄နှစ်တမားတွေကြတော့ MOU ဖြစ်တဲ့အတွက်တူပေးဖို့လည်းသူတို့ကက်ဘိနက်ကိုတင်ထားပါတယ်6နှစ်ကျော်တမားတွေကြတော့သူတို့နိုင်ငံရဲ့ဥပဒေရသူတို့ပြည်ယာတို့နိုင်ငံသားတို့ရှောက်နိုင်တဲ့အတွက်အဲသူပြန်ပြီးတော့ထွက်ပြီးပြန်ဝင်ရမယ့်အနေအထားဖြစ်တယ်။အဲ့လိုအခြေအနေမှာမြန်မာလူသမားတွေကအင်အားများတဲ့အတွက်ထွက်သွားရင်လည်းသူတို့နိုင်ငံစီးပွားရေးအခြေအနေကဆက်ယုံလုံးယုံနေတယ်။ဒါအခက်အခဲရှိတဲ့အတွက်အဲသူတို့ကက်ဘိနက်မှာ6နှစ်ကျော်သမားတွေကိုခုနပြောတဲ့ CI မှာပါဝင်ဖို့အတွက်အဲ project တွေတင်ထားပြီးသားဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီမြန်မာလူသမားတွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးအမကန်မှုတို့ဒီအဲ့အလုပ်ရှင်တွေအနေနဲ့ပေါ့လေသူတို့တာဝန်ယူမှုအပိုင်းမှာရောဒီကနေပြီးတော့ monitor ပေါ့စစ်ဆေးတဲ့ဟိုအဖွဲ့အစည်းရောရှိပါလားရှင
်ရှိပါတယ်ကျွန်တော်တို့ဒီ working group အောက်မှာအဖွဲ့လေးတွေရှိပါတယ်အဲ့ဒီအဖွဲ့လေးကတော့ဒိုင်းအလုပ်သမားဝန်ကြီးဌာနကနေပြီးတော့ဦးစီးပြီးတော့လုပ်တာပေါ့အဲ့တော့သူကမြန်မာနိုင်ငံကိုအလုပ်သမားတယောက်ကစက်ယုံတစ်ခုကိုရောက်လာပြီဆိုရင်အလုပ်ရှင်ကအမှတ်ခံရပါတယ်အ အလို့ရှင်အဘခါမသူ့ကိုနေထိုင်ခွင့်ဝတ်ပါမယ်ထိုင်ရထုတ်ပေးတာဖြစ်ပါတယ်ဒါမှလည်းထိုင်ရအခွန်ရမှာပေါ့နော်ခွန်ရမှာဖြစ်တဲ့အတွက်သူကအလို့ရှင်ကသူ့အလို့သမားကိုခေါ်လာပြီးတော့သူကစေးစစ်တာဘန်900အဲနောက်တကကျွန်တော်တို့ဝတ်ပါမယ်အတွက်1900အဲဒီတော့ကဘက်ကအတွက်လက်မှတ်အတွက်900ဆိုပြီးတော့အဲစုစုပေါင်း2000ကျော်နောက်သူတို့ဘက်ကကောက်ပြီးတော့ဒီ insurance ပေါ့ကျန်းမာရေး insurance ကိုသူတို့ထုတ်ပေးပါတယ်
လ
ူကုန်ကူးမှုတိုက်ဖြည့်ရင်းနဲ့ပတ်သက်လို့ဘယ်လိုအခြေအနေရှိပါလဲရှင်။သူကုန်ကူးမှုဖြစ်စဉ်ကဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့အခုနပြောတဲ့ MOU ဝင်လာတာရှိပါတယ်။ကျွန်တော်တို့ဒီတိုင်းအင်လီဂယ်ဝင်လာတဲ့အဖွဲ့တွေရှိပါတယ်။အဲ့ဒါတွေကိုကျွန်တော်ကလီဂယ်ဖြစ်အောင်လုပ်ထားတာပေါ့နော်။လုပ်တာကကျတော့တချို့ကလည်းတူးချင်းရဲ့ခံစားချက်ပေါ့နော်။ခံစားချက်ခံယူချက်နဲ့ဒီအလို့ရှင်ကိုမကျင်တတ်လို့အပြင်ထွက်သွားတယ်။ထွက်သွားတဲ့ခါကျတော့အလို့ရှင်မရှိတော့ဘူးဆိုရင်သူကဝတ်ပါမစ်စတေးကပြတ်သွားပါတယ်ပြတ်သွားတဲ့ခါကျတော့အဲအဲ့ဒီအဖွဲတွေကိုစောင့်ပြီးတော့လူကုန်ကူးတဲ့အဖွဲတွေကစောင့်ပြီးတော့အဲခေါ်ယူသွားတာရှိပါတယ်ယောက်ျားလေးတွေဆိုလို့ရှိရင်အဲတင်မော့ပေါ်တင်လိုက်တာပေါ့နော်ဟိုတလောရောကဆိုရင်အဲထိုင်းနိုင်ငံထားရဒူးဆိုပြီးတော့အဲဥရောပအရာတွေဝိုင်းကန့်ကွက်တာတွေပါတယ်ပင်လယ်စာတွေပဲကန့်ကွက်တာတွေရှိပါတယ်အဲ့တော့အဲ့ဒါလူကုန်ကူးမှုတွေအပေါ်ရောက်သွားပါတယ်အဲ့ရနေပြီးတော့လူကုန်ကူးမှုကိုကူးသွားတာပေါ့နော်ကျွန်တော်တို့ကတော့ illegal ကနေပြီးတော့ legal ဖြစ်အောင်လုပ်ထားတာဒါပေမဲ့ legal ကနေပြီးတော့ illegal ကိုပြန်သွားတဲ့နည်းပါတယ်ရာခိုင်နှုန်းနဲ့နည်းတာပေါ့နော်အဲအလို့သမားတွေလည်းရှိပါတယ်အဲ့ဒီလူသမားတွေကအများသောအားဖြင့်ခုနဟိုမဲ့ traffic king back ကိုရောက်သွားတာပေါ့အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့ကမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံမှာရှိတဲ့အဖွဲ့တွေရဲ့တော့ခုနကျွန်တော်ပြောတဲ့ကျွန်တော်တို့လက်တွဲလှုပ်ဆောင်နေတဲ့ NGO အဖွဲ့တွေပေါ့အဲ MBDO FPD တို့နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့လိုက်ပြီးတော့ကယ်ဆယ်ရေးတွေပါတယ်လုပ်ရပါတယ်လုပ်ပြီးလို့ချင်းကျွန်တော်တို့ဒီမှာအဲထင်းသေးရေးစခန်းပေါ့နော်ရောက်သွားလို့ရှိရင်ကျွန်တော်တို့နိုင်ငံကအဲလူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဌာနနဲ့ပေါင်းပြီးတော့ကျွန်တော်တို့ပြန်ပို့ပေးတဲ့အခြေအနေတွေကျွန်တော်တို့လုပ်ပေးပါတယ်ဟုတ်ကဲ့
ပါဦးရဲ့စေဝါတိုက်ဖြည့်ရေးနဲ့ပတ်သက်လို့ဒီနိုင်ငံမှုပေါင်းဆောင်ရွက်မှုအခြေအနေကတော့တိုးတက်မှုရှိပါလားရှင်
ရှိပါတယ်ကျွန်တော်တို့နိုင်ငံမှုစေဝါနဲ့ပတ်သက်ရင်ကျွန်တော်တို့နှစ်ဆင်အစည်းအဝေးရှိပါတယ်အဲတော့ကျွန်တော်တို့နိုင်ငံပူးပေါင်းပြီးတော့လည်းချင်းမိုင်မှာရုံးဖွင့်ထားပါတယ်မှုရေးစေဝါဒါစီရုံဆိုပြီးတော့ချင်းမိုင်မှာမြန်မာနဲ့ထိုင်းဖွင့်ထားတာရှိပါတယ်အဲ့တော့ဒီမွေးရေးစေဝါနဲ့ပတ်သက်ရင်လည်းကျွန်တော်တို့နိုင်ငံကလက်မခံလို့ထိုင်းဘက်ကလည်းလက်မခံပါဘူးဒါပေမဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပူးပေါင်းပြီးတော့ဖန်စီတာအခုဆိုရင်တော်တော်များများအရင်နှစ်တွေကစားရယ်ပုံပုံတိုးတက်လာတာတွေ့ရပါတယ
်ဟုတ်ကဲ့ပါဟိုနောက်ဆုံးမေကုံကတော့ဒီလိုပေါ့နော်အခုမြန်မာနိုင်ငံမှာလည်းအစိုးရအစ်အပြောင်းလဲဟိုဖြစ်ပေါ်တော့မှာပုံမကြခင်ကာလအတွင်းမှာအဲ့တော့ဒီဒီရှေ့လျှောက်ပြီးတော့ဒီအစိုးရအစ်ပြောင်းလဲလာတဲ့အခါမှာလည်းဒီထိုင်းမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုဒီတဲ့မကတိုးတက်လာဖို့ရှိလားဒီငွေအတိုင်းပဲထိန်းဆက်ပြီးတော့ထိန်းသွားမလားအဲ့ဒါလေးနည်းနည်းလေးသုံးသပ်ပေးပါအောင်ရှင
်ကျွန်တော်တို့ဒီမှာထိုင်းနဲ့မြန်မာကအာဆီယံမှာလည်းကျွန်တော်တို့အခင်ဆုံးနိုင်ငံတွေပါပဲအခင်ဆုံးနိုင်ငံတွေပါပဲနော်အရင်ဆက်ဆက်ပေါ့နော်အင်းဒီချင်းနိုင်ငံတွေမှာအင်းဒီချင်းဆိုတော့အဲတချို့နေဆက်ကလည်းရှိတဲ့ကကျွန်တော်တချို့ကိစ္စလေးတွေတော့အဲပြဿနာလေးတွေရှိပြီပဲအဲဒီ policy ရတော့ကျွန်တော်တို့အဲချစ်ချင်ရင်းနှီးစွာပဲရှိပါတယ်အခုဆိုရင်ဘာပဲပဲပြောညဉ့်ညဉ့်လေးလုပ်ငန်းစီတွေပါရှိလာတဲ့အတွက်အဲထိုင်းနိုင်ငံနဲ့ကျွန်တော်တို့ကပို့ပြီးတော့တိုးတက်လာဖို့ရှိပါပဲထိုင်းနိုင်ငံဘက်ကလည်းကျွန်တော်တို့နိုင်ငံဟိုသူတို့ကလည်းမိဖက်နိုင်ငံကလွတ်လို့မရပါဘူးဘာကြောင့်လဲဆိုတော့စီးပွားရေးရဖြစ်ပါတယ်ဒါကြောင့်မို့အခုတဝဲစီမံကိန်းကျွန်တော်လုပ်ပါတယ်အဲသူတို့ဘက်ကလည်းဝိုင်းဝန်းပြီးတော့ဦးစီးပြီးတော့ဂျပန်ပါဝင်လာအောင်လုပ်တယ်လို့အဲကျွန်တော် FZ တွေထိုင်းဘက်မှာလည်း FZ တွေလုပ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းအဲကျွန်တော်တို့ ਨੇ ပူပေါင်းဆောင်ရွက်လည်းရှိပါတယ်အဲနောက်ကနေဇာဒိသဖြတ်ကျော်မှုတွေ border pass တွေလည်းကျွန်တော်တို့နောက်နှစ်တွေကျရင် border pass တွေလည်းကျွန်တော်လုပ်လာမှာပါအဲတော့ဘယ်လိုပဲဇိုးကပြောင်းလဲပြောင်းလဲကျွန်တော်တို့လက်ရှိအခြေအနေတွေတော့ချစ်ကြီးရရော့သွားကြအကြောင်းမရှိပါဘူး
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတ
ယ်ကျေးဇူးအများကြီးတင်ပါတယ်
သောသရှင်ရင်းနှီးဆင်ခဲ့ရတာကတော့မြမဒီမိုကရေစီရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ31ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00အစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line meter 190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူခြားစာများသတင်းများစီစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ။ခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။တက်တန်းကုံသွားပြီဖြစ်တဲ့လွတ်တော်ဘလို့လွတ်တော်မျိုးလဲဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ခုဆိုရင်အရင်စစ်ဆိုးရကဖန်တီးပေးခဲ့တဲ့ပထမကြိမ်လွှတ်တော်တွေတက်တန်းကုန်ဆုံးသွားခဲ့ပါပြီ။ဇန်နဝါရီ28နဲ့29ရက်နေ့မှာတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေမှာနှုတ်ဆက်ပွဲတွေကျင်းပကြပါတယ်။အားလုံးလိုသောအမတ်တွေကသူတို့လွှတ်တော်ကိုသူတို့ချီးမွမ်းကန်းတွေဖွင့်ပြီးလွှတ်တော်မှတ်တမ်းတွေဝင်အောင်ပြောဆိုကြပါတယ်။အဓိကပြောကြဆိုကြတာတွေကနှစ်ပေါင်း20ကျော်တွေအတွင်းလွှတ်တော်တွေပြန်ပေါ်ပေါက်လာပြီးသူတို့တွေကအသက်သွင်းခဲ့တယ်ဆိုတာမျိုးလွှတ်တော်တွေမှာပါတီဆွဲလူမျိုးဆွဲမထားပဲတိုင်းပြည်ကောင်းရကောင်းကျိုးလုပ်ခဲ့ကြတယ်ဆိုတာမျိုးပြည်သူအသံလွှတ်တော်အသံဆိုပြီးပြည်သူတွေအကျိုးအတွက်လုပ်ကင်ဆောင်ရွက်ခဲ့ကြတယ်ဆိုတာမျိုးဘလောက်ပင်ပန်းဆင်ရွက်ခြင်းကြီးစွာနဲ့ဒုက္ခခံပြီးလုပ်ခဲ့ကင်ခဲ့ကြတယ်ဆိုတာမျိုးတွေပါကုံဆုံးသွားပြီဖြစ်တဲ့ပြည်တော်စုအစဉ်လွှတ်တော်တွေဟာဘလို့လွှတ်တော်တွေဖြစ်ခဲ့တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်သူရဦးရွှေမန်းနဲ့ဦးခေအောင်မြင့်စစ်ဘိုလ်ချုပ်နှစ်ယောက်ကိုတာဝန်ပေးခဲ့တဲ့ပြည်ထောင်စုအစဉ်လွှတ်တော်တွေကိုပြန်ကြည့်ရင်တကယ်လွှတ်တော်တွေအလားပြပြပြပြအသက်ဝင်အောင်လုပ်ခဲ့တာကိုတော့ချီးကျူးရမှာဖြစ်ပါတယ်။အကြောင်းကတော့တိုင်းနယ်ပြည်နယ်14ခုက14ခုသောလွှတ်တော်တွေအားလုံးတစ်ခုမှတီထောင်စုအစ်စ်လွှတ်တော်လိုအသက်မဝင်ခဲ့လို့ဖြစ်ပါတယ်။လွှတ်တော်တက်တန်းကာလအတွင်းခေတ်စနစ်နဲ့လျော်ညီခြင်းမရှိတဲ့ဥပဒေတွေကိုဖျက်သိမ်းတာပြင်ဆင်တာအသက်လိုအပ်တဲ့ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းတာတွေကိုတော့လုပ်ခဲ့ကြပါတယ်။ဒါပေမဲ့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာတကယ်ပြည်သူလူထုအကျိုးအတွက်ဖြစ်ရလားအာဏာရှင်တွေရဲ့ဖိနှိပ်မှုတွေကိုဖယ်ရှားပေးထားတဲ့ဥပဒေတွေဖြစ်ရလားဆိုတာကတော့ဆွေးနွေးစရာအများကြီးရှိနေပါတယ်။နမူနာအားဖြင့်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်ခြင်းဆိုင်ရာဥပဒေဆိုရင်ဒီမိုကရေစီလည်းမကျရှုပ်လဲရှုပ်ထွေးအခြေအနေမျိုးဖြစ်အောင်ပြဋ္ဌာန်းထားတာတွေ့ရမှာဖြစ်ပါတယ်။အဲ့ဒီလိုရှုပ်ထွေးတဲ့ဥပဒေကြောင့်ပဲအရင်အာဏာရှင်ခေတ်ကအတိုင်းပြည်သူလူထုကိုစန့်ကျင်သူတွေ၊ကိုကြိုးသမားတွေ၊အောက်ခြေရက်ကြီးအုပ်ချုပ်ရေးမှုနေရာတွေကိုဆက်ပြီးရယူထားနိုင်သေးတာတွေ့ရပါတယ်။နောက်တစ်ခုကငြိမ်းချမ်းစွာစုယုံစီတံဆန္ဒပြခွင့်ဆိုင်ရာဥပဒေဖြစ်ပါတယ်။လွတ်တော်ကပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေကိုအကြောင်းပြုပြီးတော့ပဲကျောင်းသားနဲ့လူပေါင်းများစွာဖမ်းဆီးတရားရုံးတင်ပို့ခံရအကျဉ်းချခံနေရတာဖြစ်ပါတယ်။နောက်တစ်ခုကတော့မျိုးဆောင်ဥပဒေတွေပါနိုင်ငံနဲ့တိုင်းရင်းသားပြည်သူတွေအတွက်အကျိုးရှိစေမယ့်ဥပဒေတွေလို့သတ်မှတ်ဖို့အလွန်ခက်ခဲပါတယ်။ဒါတွေကနမူနာသဘောလောက်ပါ။လက်ရှိလွှတ်တော်ဟာအဲ့ဒီလိုဥပဒေအများကြီးပြဋ္ဌာန်းခဲ့ပါတယ်
။နောက်တစ်ချက်လွှတ်တော်ဟာသမ္မတနဲ့အစိုးရအဖွဲ့ကိုထိန်းချောင်းတယ်ထိန်းညှိတယ်ဆိုတဲ့ကိစ္စပါ။တကယ်တကယ်ကြတော့အဲ့ဒီကိစ္စတွေထဲမှာအကျိုးစီးပွားဆိုင်ရာကိစ္စတွေ၊ဂိုင်းကနာတိုက်ပွဲပြဿနာတွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။စစ်ဆိုရခေတ်လွန်ကိုပြန်ကြည့်ရင်လွှတ်တော်တွေကိုအမတ်ဖြစ်ပြီးရောက်သွားသူတွေထဲမှာအရင်အခွင့်အူရခဲ့တဲ့ဝန်ကြီးဟောင်းတွေနဲ့ခရိုနီတွေပါသွားကြပါတယ်။လွှတ်တော်ကိုသူတို့ကြီးစိုးလွှမ်းမိုးထားပါတယ်။တစ်ဖက်မှာဆွေရအာဏာရလာတဲ့သမရဦးသိန်းစင်ဘက်မှာလည်းသူတို့အုပ်စုနဲ့သူတို့ရှိကြပါတယ်။သမရဦးသိန်းစင်ဘက်မှာတကိုးကြီးလာတဲ့ဝန်ကြီးဦးစိုးသိန်းနဲ့အုပ်စုဟာလွှတ်တော်ရဲ့ရောက်သွားတဲ့ဝန်ကြီးဟောင်းတွေနဲ့ခရိုနီအုပ်စုတွေကိုအရင်ခေတ်တုန်းကလိုအခွင့်အူတွေမပေးတော့ပါဘူး။ပုံစံအစ်စ်လူအစ်စ်တွေနဲ့လုပ်ပါတယ်။ဒီလိုနီးနဲ့အခွင့်အူမရတော့တဲ့လွှတ်တော်ဘက်ကခရိုနီအတိုင်းဝဲအုပ်စုအစိုးရဘက်ကိုအမျက်တော်ရှာပါတယ်။နောက်ပိုင်းအစိုးရဘက်ကလုပ်ရက်တွေအထူးသဖြင့်စီးပွားရေးဆိုင်ရာလုပ်ရက်တွေကိုစစ်စစ်ဆဆကြည့်ရှုဝေဖန်ပါတော့တယ်။ဒါဟာအစိုးရနဲ့လွှတ်တော်ပုံမှန် check and balance လုပ်တာမျိုးမဟုတ်ပါဘူး။ဥပမာအားဖြင့် mobile phone ဆက်သွယ်ရေးလုပ်ငန်းမှာနိုင်ငံရေး operator တွေကိုလုတ်ကန်ခွင့်ပြုတဲ့ကိစ္စ၊နိုင်ငံခြားဘဏ်တွေကိုဝင်ရောက်ရင်းနှီးမြှုပ်နှံခွင့်ပေးတဲ့ကိစ္စတွေမှာဆိုရင်လွှတ်တော်ဘက်ကအသေးအံကန့်ကွက်တာမျိုးလုပ်ခဲ့တာဖြစ်ပါတယ်
။လွှတ်တော်ဘက်ကမအောင်မမြင်ဇက်မျောဖြစ်အောင်လုပ်လိုက်တဲ့ပြဿနာကြီးတစ်ခုလည်းရှိပါသေးတယ်။ အဲ့ဒါကတော့တိမ့်ဆဲထားတဲ့မြေယာရီပြည်သူတွေလက်ထဲပြန်ရောက်ရေးကိစ္စပါတကယ်တော့အရေးအစစ်အစိုးရလက်ထက်ကလယ်သိမ်းရာသိမ်းပြဿနာဟာအတော့ကိုနှက်ဆိုင်ကျယ်ပြန့်ပါတယ်တိမ့်သူတွေကလည်းမျိုးစုံပါတယ်တက်မတော့ဌာနဆိုင်ရာစစ်ဘုံနဲ့ခရိုနီတထေးစုံနေအောင်ပါပါတယ်လယ်သိမ်းရာသိမ်းလုတ်ခဲ့သူတွေအများကြီးကလည်းလွတ်တော်တဲ့အမတ်ဖြစ်နေတာတွေလည်းရှိနေပါတယ်နောက်ဆုံးအဲ့ဒီလေယာမြေတိမ့်ဆဲခံရမှုကိစ္စတွေကင်တွယ်ဖြည့်ရှင်းပေးတဲ့လွတ်တော်ဘက်ကလည်းပြဿနာကိုရှင်းလင်းတဲ့အထိမကင်တွယ်ပဲဇံမျောအဖြစ်လုတ်ကင်ခဲ့တာတွေ့နိုင်ပါတယ်လွတ်တော်ရဲ့အရေးကြီးဆုံးသောပြဿနာတစ်ခုကတော့ဖွဲ့စည်းပုံပြင်ရေးကိုကောင်းကောင်းမွန်မွန်မလုပ်ခဲ့တာပါရွေးကောက်ခံတဲ့တပ်မတော်သားတွေညှိနှိုင်းပြီးဖွဲ့စည်းပုံကိုဖြစ်သင့်ဖြစ်တိုက်တဲ့အနေအထားပြင်ဖို့စူးစမ်းရမှာကိုဖွဲ့စည်းပုံပြင်ဆင်ရေးကော်မတီတဲကနေတပ်မတော်သားတွေကိုရောအခြားပါတီဝင်တွေကိုပါထုတ်ပေးသူတို့ဥရွှေမန်းသဘောကျတာကိုပဲပြင်ဖို့ပြည်ခိုင်ဖြိုးပါတီကလုပ်ခဲ့တာပါနောက်ဆုံးတပ်မတော်ဘက်ကပဲပယ်ချခဲ့ပြီးဘာတစ်ခုမှအရာမတင်ခဲ့ပါဘူ
းလွတ်တော်နောက်ဆုံးနေ့ January 28ရက်နေ့မှာသမရဦးသိန်းစင်ရောသူရဥရွှေမန်းပါစကားပြောကြပါတယ်သမရဦးသိန်းစင်ကထိတ်တဲ့ရင်ဆိုင်မှုများကြုံတွေ့ရတော့လဲပုံကိုရေးထိခိုက်နာကျင်မှုများကိုမေ့ပျောက်၍တီးခံဆောင်ရွက်ခဲ့တယ်ဆိုပြီးပြောခဲ့သလိုသူရဥရှိမန်းကလည်းကြိုးစားရင်ကြိုးစားရင်နဲ့ကျွန်တော်မှလည်းဒဏ်ရာဒဏ်ချက်တွေအများကြီးရပါတယ်ဒီလိုပဲကျွန်တော်နဲ့နှီးဆက်သူတွေလည်းဒဏ်ရာဒဏ်ချက်တွေအများကြီးရပါတယ်လို့ပြောဆိုခဲ့ပါတယ်ဒါလွတ်တော်တဲ့အစိုးရအဖွဲ့ဖြစ်ပွားခဲ့တဲ့ဂိုင်းကနတိုက်ပွဲကိုထင်ဟစေတဲ့စကားလုံးတွေဖြစ်ပါတယ်အားလုံးကိုခြုံငုံသွန်းသပ်လိုက်ရင်ကုံလွန်ခဲ့တဲ့လွတ်တော်တက်တန်းဟာပြည်သူဆန္ဒလွတ်တော်ဆန္ဒဆိုတာထက်ကိုကျိုးစည်းဝါနဲ့ဂိုင်းကနာတိုက်ပွဲတွေပိုပြီးလွှမ်းမိုးခဲ့တဲ့လွှတ်တော်လို့သတ်မှတ်ရင်ပိုနီးစပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစည်သူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနှာစင်ကြည့်ရအောင်ပါ။
ဒါရှင်များရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ် NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လုပ်ရအဖြစ်ကြိုးဆိုသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအဆိုအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်လဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါလိမ့်ရှင
်။အင်္ဂါနေ့ည9:00တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ။
လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ဗီဒီယိုရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်ရေနာနဲ့မင်းနဲ့တွေ့ဆုံခြင်းဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့သောရရှင်အမေရိကန်ပြည်ထောင်စုကရေးလာတဲ့သောရရှင်ကိုသိန်းထွေးကဆက်ပြီးတော့မေးမြန်းပေးစေချင်ပါတယ်တဲ့မတိလိုက်ရတဲ့တမိုင်းချောင်းရဲ့နောက်ွယ်ကအဇလန်တွေကိုပို့ပြီးတော့သိကျင်လို့ပါလို့ဆိုလာပါတယ်ကျွန်တော် VOE က
ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကျွန်တော်တို့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာလည်းတင်ထားပေးပါရယ်နော်အဲ့ဒီမှာတင်ထားပေးတဲ့သတင်းတွေကိုတော့မြန်မာနိုင်ငံကသောရရှင်တွေပို့ပြီးတော့ကြီးစုဖတ်စုနားဆင်လို့လွယ်ကူစေတာဖြစ်ပါတယ်ဒါကြောင့်မလို့အဲ့ Facebook စာမျက်နှာပေါ်မှာလည်းကျွန်တော်တို့ကိုတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်စကားတွေတော်တော်လေးကိုရရှိပါတယ်ကြောက်စိမ့်တူဖော်ခွင့်ဆက်ခွင့်ပြုသင့်သလားဆိုပြီးတော့မြမရေးသုံးသက်သူဦးစီသူအောင်မြင့်ရဲ့သုံးသက်ချက်အဆောင်မနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုအရင်ဦးဆုံးပြောပြပေးကြပါတယ်သောရရှင်အားလုံးရဲ့တုံ့ပြန်ချက်တွေတော့မဟုတ်ပါဘူးเนาะတချို့ကိုကောက်နှုတ်ပြီးတော့ပြောပြသွားမှာဖြစ်ပါတယ် VA ပရိသတ်မျိုးကြီးက
ပြုသိနေတာပေါ့เนาะဒီမင်းနေတာကလွတ်တော်ထဲမှာအမင်းနဲ့ဖြီကတူနေတယ်လို့ ਨੇ လွဲနေတယ်တကယ်ဆိုရင်မီးလောင်တယ်လို့ပေါ့လိုအပ်ချက်ရှိလို့ရှိရင်ရဟရင်သုံးဖို့ရှိမရှိမေးတယ်လို့ပေါ့ဝင်းကြီးဖြစ်သွားတာကကောင်းပါတယ်မရှိဘူးအခုကထိရောက်တဲ့ကေဇယ်ကြီးတွေမပါပါဘူးအပြစ်တောင်တင်နေသေးတယ်သူ့ဘက်ကိုဝင်ကြည့်ပြီးတော့အကောင်းဆုံးကိုဘယ်လိုလုပ်ပေးရင်ရမလဲပေါ့ဒါမှအားလုံးအဆင်ပြေမှာပါအခုကအကျိုးစီးပွားကိုကာကွယ်သလိုဖြစ်နေပါတယ်။နိုင်ငံတော်အတွက်ပြည်သူတွေအတွက်စေနာထားနိုင်တဲ့လူကြီးတွေဖြစ်နိုင်ကြပါစေဗျာ
။ကြောက်စိမ့်တူဖော်ခွင့်အဆက်ပြီးခွင့်ပြုသင့်သလားဆိုတာကိုဒီ Facebook ပရိသတ်မျိုးကြီးကပြုသင့်ပါတယ်လို့ပြောလာတဲ့အချိန်မှာမိကုန်းထုတ်လာတဲ့ဒီ Facebook ပရိသတ်တယောက်ကတော့ Red Lake ဆိုတဲ့အကောင့်နာမည်နဲ့ဖြစ်ပါတယ်
။ကြောက်စိမ့်လုပ်ငန်းတွေရနာလိုက်ပါပြီတဲ့။ဒေသခံတွေနဲ့အနေနဲ့အရရက်ကအလုလာလုတဲ့သူတွေဘာနဲ့ထမင်းသွားစမှာတော့မြေပြင်အခြေအနေတွေကိုလက်တွေ့နားမလည်ပဲနဲ့မဖွာကြပါနဲ့တကယ်လို့ရမယ့်အလုပ်ကလုပ်ငန်းခွင်အန်ဒရယ်ကင်းရှင်းရေးဘယ်လိုလုပ်မလဲဆိုတာပဲတကယ်သည့်တကယ်တတ်တဲ့သူတွေလက်ထဲအာဏာရပါစေကျုပ်တို့ကတော့စာဝတ်နေရေးအတွက်တေကားမှသေရောလုပ်နေကြရမှာပဲဒါမှမလုပ်ရင်လည်းလုပ်စရာလည်းမရှိဘူးပြုတ်ရှင်းရှင်းပဲ
Relay ဆိုတဲ့အကောင့်နံပါတ်နဲ့ဖြစ်ပါတယ်ဒါမှမလုပ်ရင်လည်းလုပ်စရာမရှိပါဘူးလို့ဒီကြောက်ရေးလာတဲ့အချိန်မှာကျမတို့ဟိုရပိုင်းအတွက်မှာပဲတင်ဆက်ပေးသွားတဲ့ဖားခန့်ဒေတာကြောက်စင်းတူဖော်မှုနဲ့ပတ်သက်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုနေပြည်တော်ကိုခေါ်ယူစစ်ဆေးနေချိန်မှာဖားခန့်ဒေတာအတွင်းကိုတင်သွင်းနေတဲ့မြေသေးကားတွေနဲ့မြေတုဆက်တွေဝင်ရောက်လာတာရပ်ဆိုင်းသွားတယ်လို့ဒေတာကန်တွေပြောဆိုတဲ့သတင်းကိုဗီဒီယိုကတင်ဆက်ပေးခဲ့တာရှိပါတယ်နော်ဒါမင်းလေဒီလိုမျိုးတူဖော်ရေးရင်နေတဲ့ရန်နေရာတွေတင်သွင်းတာရက်ဆိုင်ပေမဲ့ကြောက်တူဖော်နေရတွေကအရင်လိုရှိနေသေးပဲလို့လည်းသတင်းတွေကြားရလို့ဒီသတင်းကိုဖော်ပြပေးခဲ့တာပါဒါနဲ့ပတ်သက်ပြီးတော့မှတ်ချက်ရေးကြရမှာတော့ John Dwyer ဆိုတဲ့ Facebook ပရိသတ်က
ဒဇီးမစီပဲတွေ့တယ်ဆိုတဲ့စကားဟာဖားကန့်ကြောက်စိမ့်မော်မရှိဘူးဆိုတာနဲ့အတူတူပါဖားကန့်နယ်ကိုကချင်မြေတီးတန်းတစ်ခုအနေနဲ့ပဲကြည့်လို့မဖြစ်ဘူးနိုင်ငံတော်နဲ့ဆိုင်တဲ့နယ်မြေပါပဲဒီတော့နိုင်ငံတော်ရဲ့ဝင်ငွေကိုတနည်းတစ်ပုံပံ့ပိုးပေးထားတဲ့ဖားကန့်မြေကိုအချိန်တိုလေးနဲ့ကုန်ဆုံးသွားအောင်လုပ်တာအနာရလူတွေနဲ့တစ္ဆာမရှိတဲ့တကူကောင်းဆန်အစိုးရဖြစ်သွားမှာစိုးရင်ရပါတယ်။ဒေသခံမိဘပြည်သူတွေအင်မတန်ဝမ်းနေရပါတယ်။ကောက်ွယ်ရမယ်။အများပြည်သူနဲ့အနာဂတ်ရည်ရှိအတွက်စဉ်းစားတင်ပါတယ်
။ခင်လေးရီ Facebook အကောင့်ပိုင်ရှင်ကတော့
အဖွားတော်မြလေးပြောသလိုပဲပြောလိုက်တော့မယ်။ပြောကိုမပြောချင်တော့ဘူး။ကြာလာတော့လေတယောက်ကျုပ်တွေအကြောင်းပြောရတာယွံ့နှောင်းလာပြီ။မြန်မာပြည်ကပြည်သူပြည်သားတန်းပေါင်းများစွာရဲ့မြေတားတွေချိန်စာတွေကဆူးရှတော့မယ်။အတုံးလေဆိုတာလာမယ်။တည်သွားတဲ့သူတွေကလည်းတမလွန်ကနေကျူနေကြလိမ့်မယ
်တရုတ်ပြည်ကကားတွေဝင်ကျင်တယ်လို့ဝင်ထွက်ကျင်တယ်လို့ထွက်နေတာငါတို့နိုင်ငံမှာဟုတ်ပါရဲ့လားဆိုပြီးမေးခွန်းထုတ်လာတဲ့နောက်ပရိသတ်တယောက်က Arsenal ဆိုတဲ့ Facebook နာမည်နဲ့ဖြစ်ပါတယ
်တရုတ်ပြည်ကကားတွေလူတွေဒုနိုင်ငံတဲကိုဝင်ကျင်တယ်လို့ဝင်ထွက်ကျင်တယ်လို့ထွက်တင်အားစားတွေယူကျင်တယ်လို့ယူကြတာပဲဟုတ်ကြရဲ့လားကွာအချုပ်ချာအာဏာပိုင်တဲ့နိုင်ငံတနိုင်ငံမှာတိုင်းသမားသားတွေလှုပ်ချင်တိုင်းလှုပ်လို့ရတဲ့နိုင်ငံတကယ်ရှိတယ်ပေါ့ဝမ်းနဲ့ကြရပါပဲအင်မတန်ညံ့တဲ့ပြည်내သူပြည်내သားတွေနိုင်ငံသူနိုင်ငံသားတွေငါအပါဝင်ပေါ့ကွာ
နေမျိုးညူကတော့
အမှန်တကယ်တော့ဗျာအဲ့လိုစစ်ဆေးမယ်ဆိုရင်ဖြင့်ကြိုတင်ပြီးစစ်ဆေးဖို့ကိုမပြောဘဲနဲ့ရှောင်းတခင်ဝင်ရောက်စစ်ဆေးရင်ပို့ပြီးတော့တောင်မှအဖြစ်မှန်တွေကိုမျက်ဝါးထင်ထင်တွေ့ရမှာအမှန်ပါပဲခင်ဗျာ
စစ်မယ်ဆိုရင်တော့ရှောင်းတခင်ဝင်စစ်ဆေးကြမှာတယ်လို့ဒီ Facebook ပရိသတ်ကပြောလာတာပါဒါကတော့ကျမတို့ VOE ကတင်ဆက်ပေးတဲ့သတင်းတွေကို Facebook စာမျက်နှာကလည်းဖော်ပြပေးနေရမှာ Facebook သတင်းတွေကိုဖတ်ရှုနားဆင်ပြီးတော့ဒါမှတ်ချက်ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဝေမျှပေးလိုက်တာဖြစ်ပါတယ်။အခုတော့သောရရှင်တွေအတွက် Baseball Hot တစ်ဖြစ်ဆုံးတင်းနံပါတ်100စင်းတွေကထိတ်ဆုံးသားရောက်နေတဲ့သတင်းတပုတ်ထုတ်လွှင့်ပေးချင်ပါတယ်။ဒီတစ်ပတ် Baseball Hot 100စင်းမှာနံပါတ်5ချိတ်နေတဲ့သတင်းလေးပဲဖြစ်ပါတယ်နော်။ Alicia Cara တည်ဆိုထားတဲ့ Here ဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်ရှင်
။ I guess for now you've got the last laugh
I'm sorry if I seem uninterested or I'm not listening or I'm indifferent. Truly, I ain't got no business here. But since my friends are here, I just came to kick it. But really, I would rather be at home all by myself, not in this room with people who don't even care about my well-being. I don't dance, don't ask, I don't need a boyfriend. So you can't. Your party, I'll be here. Ooh.
ဆရာ ကာရာတီ ဆိုထားတဲ့ ဟေးရဲ ဆိုတဲ့ တင်ဆက် ကို နားဆင်ခဲ့ ကြရတာပါ အခုတော့ ပေးစာ အစီအစဉ် ကို နားဆင် ပြီးတော့ အစားတစောင် ပြန်ရေးလာတဲ့ သောရရှင် တယောက် ရဲ့ အစာကို ပြောပြပေး ခြင်းပါတယ် ကမ္ဘာ ဘော်လုံးကြီး လုံးချာ ပတ်ချာ လိုက်နေသည် ဆိုပြီးတော့ ဒီ သောရရှင် က လက်ပေးလက်ယူ ကိစ္စ တစ်ခု နဲ့ ပတ်သက်ပြီးတော့ VOA ပေးစာ ကဏ္ဍ မှာ တုံ့ပြန် သွားတာကို ဒီ စာ နဲ့ ပြန်ပြီးတော့ သူရဲ့ ထင်မြင် ယူဆချက် ကို တုံ့ပြန် ရေးလာပါတယ်
ဇန်နဝါရီ လ 18 ရက်နေ့ည ပေးစာ အစီအစဉ် မှာ လာဝက နဲ့ အုပ်ချုပ်ရေး မှု တွေ ကို စာပယ်စရန်ဘူးငွေ ပေးရတဲ့ အကြောင်း ပေးစာမှာပြန်ကြားပြီးတော့နိုင်ငံတကာနဲ့နှိုင်းယှဉ်ပြသွားပါတယ်နိုင်ငံတကာမှာတော့ပေးရမယ်ဆိုတဲ့စီးပင်းစီကံရှိလို့ဖြစ်ပါလိမ့်မယ်အဲဒီလိုမရှိရင်တော့အနေအထားဖြစ်စေများသည့်ဖြစ်စေမပေးရတဲ့မှာဘူးဒါလည်းလက်စားတာပါပဲမြန်မာနိုင်ငံမှာတော့ပေးရမယ်ဆိုတဲ့ဥပဒေလုံးဝမရှိတယ်လို့အရေးယူခံရမယ်ဆိုတဲ့ဥပဒေတောင်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကဥပဒေဆိုတာငွေယာတူအာဏာပေါ ပြန်ပြီးတော့တရားစွဲထောင်ချခံရတယ်။ဒီလိုလဲမျိုးတွေမရှိတော့လို့တခြားဒေသတွေမျိုးတွေတက်ပြီးအလုံးလုံးအိမ်မဝင်နိုင်လို့ကြုံတဲ့နေရာနေတော့ကျူးကျော်ဆိုပြီးဘူဒူဇာနဲ့ထိုးတရားစွဲထောင်ချပြန်ရော။ဘယ်လိုလို့ဆင်းရဲမွတ်တင်မှုပြောက်မလဲ။အစိုးရဝန်ကြီးဌာနတွေမှာစော်ဝဲစရန်ဘူးတွေဘတ်ဂျက်မှာပါပြီးသားပါ။ဒါပေမဲ့အောက်ကိုချမပေးဘူး။ချပေးရင်လည်းအများကြီးဖြတ်ထားတယ်။အဲ့ဒီတော့အောက်ခြေကလည်းပြည်သူစီကမတရားဖြတ်ပြီးပေါ့အုတ်ချုပ်ရည်မှုတွေလည်းလာစားအပြင်ဇဝဇရံဘူး9000ကျပ်ပေးပါတယ်ဒါပေမဲ့အမှန်တကယ်ရမရတော့မသိဘူးကျွန်တော်တို့မြန်မာနိုင်ငံမှာကလက်စားမှုကကမ္ဘာဘောလုံးအဖွဲ့ချုပ်ကဘောလုံးကြီးလို့လုံးချပတ်ချလိုက်နေပါကြောင်း VOA ကိုစာရေးလိုက်ပါတယ
်ဒါကတော့ကမ္ဘာဘောလုံးကြီးလုံးချပတ်ချလိုက်နေသည်ဆိုပြီးတော့လက်ပေးလက်ယူမှုကမြန်မာနိုင်ငံမှာဘောလုံးလိုပဲလုံးချပတ်ချလိုက်နေပါတယ်ဆိုတဲ့ဒီသောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။ဒေတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခန္ဓာမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော်ရရှင်တွေကိုမြန်မာသချင်းလေးတပုတ်ထုတ်လွှင့်ပေးခြင်းပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေရှေ့သွားတာမလို့တိတောက်လာတဲ့တော်ရရှင်တွေရဲ့အစာတွေကိုဒီတစ်ပတ်မဖော်ပြပေးနိုင်တာကိုနားလည်ခွင့်လို့ပေးစီခြင်းပါတယ်။ဒီတစ်ပတ်တော့ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့သချင်းလေးမြစ်တာတိလက်ဆောင်ပေးခြင်းပါတယ်နော်။တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ Not for me le Moment sentiment my Yang song che pan khin le de ne ai sa pa no Jin na du ai ma la la ma po ya ko ha de che le na ne cho te ma yang chi sai chang me sa po che ni song lu ba mo wan
so do ye ka Yes I may attend to po Ache attend ma no Do you think the moon will be when I see ye ka Ko de yaw the me de ya ba E ong ji a ko lai po ache ye A ni so lu a Need you need a me need a ma Sign a soul don't cast Don't you need it to pull it for Can you see Those who need a me Don't need a cool With an hour if you're missing a quip I am into a pair or two Though a table Who I need on say
ဝနသီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတင်းငွေတွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လာရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
。过后的千里万里做飞马用尽心肠没舍破戒你总留啊我呢都可能总追来看也算得阿天他不在阿天妈妈就真不如妈妈没事也看过得要天没用尽爱过来过一切你走路啊
မအေးတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ဒီစီစဉ်ကိုခုလိုတနင်္ဂနွေနေ့ညနေပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်ခုတော့ကဘာတလွားထူးခြားစာများတင်ပြစီစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမှနင်းမုန်နိုင်ကြပြီးလူတွေဒုက္ခရောက်နေကြပေမဲ့ Smithsonian အမျိုးသားတရိတ်ဆန်ဥယျာဉ်မှာပန်ဒါလေးကတော့ပျော်နေပါတယ်ပိုလန်နိုင်ငံမှာတော့ကျောင်းသားအွယ်လူငယ်တွေကနိုင်ငံအရှေ့မြောက်ဘက်ကဘရန်နီကီနန်းတော်ကြီးရဲ့ပုံတွေကိုလေကိုပလတ်စတစ်အတုံးကလေးတွေနဲ့တုံးပြီးတော့တိဆောက်ခဲ့ပါတယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူတွင်းနဲ့ကိုသားညုံတို့ကတင်ဆက်ထားပါရရှင
်။ View American အတန်းရုံးချုပ်ရှိရာ Washington DC အပါအဝင် American ပြောင်စုအရှိဖက်ချန်ပီနေတွေမှာပြင်းထန်တဲ့နှင်းမုန်တိုင်းတန်အကြီးကျယ်ခံခဲ့ရပြီးမဲ့မုန်တိုင်းလုံးနဲ့ဆိုရင်ပဲနှင်းတွေကြောင့်မှအပျော်ကစားဖို့လူတွေယာနဲ့ချီပြီးတော့ထွက်လာကြပါတယ်။ဒူးလောက်ထိရှိတဲ့နှင်းတွေကြားမှာနှင်းလျှောစီးကြတဲ့သူတွေအပျော်တမ်းနှင်းတွေနဲ့ပြစ်ပေါက်ကစားသူတွေနဲ့စီကားနေကြတာပါ Washington DC က Snowball Fight Association ကစီစဉ်တဲ့ဒီနှင်းပေါက်တမ်းကစားတဲ့ပွဲမှာတော့လူကြီးလူငယ်မရွေးပါဝင်ခဲ့ကြပါဘူးဒီနှစ်ပွဲကတော့လူတွေကြားမှာရေပန်းစားနေတဲ့ Star Wars Jedi စစ်ပွဲရုပ်ရှင်ဇာတ်ကားနဲ့ခတ်ဆင်ဆင် Snow Wars နှင်းစစ်ပွဲဆိုပြီးတော့အမည်ပေးထားပါတယ်နှင်းပေါက်တမ်းကစားပွဲမှာဒီ Star Wars ဇာတ်ကားထဲမှာလိုမျိုးပဲအဝတ်အစားဆန်းဆန်းပြပြဝတ်ဆင်လာကြဖို့တိုက်တွန်းထားတဲ့အတွက်လဲပိစာပုံစံထူးဆန်းဆန်းဝစ်ဆင်လာကြတဲ့သူတွေကပတင်အမေရိကလိုမျိုးဒီစူပါဟီးရိုးဝစ်ဆုံနေနဲ့ဆင်နွှဲခဲ့ကြတာကိုလည်းတွေ့နိုင်ပါတယ်။ဒေါ်လာတန်းထောင်ချီကုန်ကျဆုံးရှုံးမယ်လို့ခန့်မှန်းထားပြီးတော့ဒင်းတစ်ပတ်ကြော်ကြာဒီကျောင်းတွေရုံတွေပိတ်ပြီးတော့နှင်းတွေကိုရှင်းလင်းခဲ့ရတဲ့အထိမုန်တိုင်းဒဏ်တင့်ခဲ့ပြီးမဲ့ဝါရှင်တန်ကနှင်းစစ်ပွဲကတော့မြို့ခံတွေရဲ့အနိုင်မခံတဲ့စိတ်ဓာတ်ကိုပြသနေတယ်လို့ဆိုရမှာဖြစ်ပါတယ်။
ဝါရှင်တန်ရဲ့နှင်းမုန်တိုင်းကြားမှာလူတွေကောင်းမဖော်နိုင်အောင်ဖြစ်နေရပေမဲ့ပန်တာဝတ်ဝင်တီယန်တီယန်အတွက်တော့ရှာရှာပါပါခွင့်ရတရဖြစ်ခဲ့ပါတယ်။ဝါရှင်တန်ရဲ့အနီးနားပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့အထိနှင်းမုန်တိုင်းကြားရောက်ချိန်မှာ Smithsonian အမျိုးသားတရိတ်ဆန်ဥယျာဉ်ကပန်တာဝတ်ဝင်ကတော့နှင်းတွေကြားထဲမှာရှာရှာပါပါလူလိမ့်ပြောပါခွင့်ရခဲ့တာပါ။ပန်တာဝတ်ဝင်ကြီးတီယန်တီယန်ဟာ Smithsonian တရိတ်ဆန်ဥယျာဉ်ထဲမှာပဲရှိနေကြတဲ့ဘောင်ဘောင်ရဲ့ဘိုင်ဘိုင်ပန်တာနှစ်ကောင်ရဲ့အဖေလည်းဖြစ်ပါတယ်ရှင်။
ိုလန်နိုင်ငံဆောင်းရာသီအားလည်းရဲ့ကာလမှာပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ Bielstoff မြို့က Louis Zamenhof ယဉ်ကျေးမှုဌာနမှာကျင်းပခဲ့ရမှာလီဂိုဒိုမောင်တပေါင်းခွင့်နဲ့ကျောင်းသားလူတွေစုပေါင်းတိစောက်ခဲ့ကြတာပါ။ပိုလန်နိုင်ငံသမိုင်းပြည်သူ့ကပညာရေးလူမျိုးယဉ်ကျေးမှုအမွေအနှစ်တွေနဲ့ကလေးတွေယင်းဤအကျိုးဝင်ဖြစ်လာစေဖို့ရည်ရွယ်ခဲ့တာလို့လည်းအခမ်းအနားအစီအစဉ်သူတွေကပြောပါရယ်။ကျောင်းသားလေးတွေကဒီအသက်အရွယ်ပိုင်းခြားလိုက်ခွဲပြီးတော့နန်းတော်ပုံစံတူတိစောက်ရမှာတောင်းအပ်ပေးခဲ့တာပါ။နန်းတော်နဲ့မတူတူအောင်အဆအဆုံးအသေးစိတ်လှုပ်ဆောင်ခဲ့ရတာကိုလည်းကလေးတွေကသဘောကျခဲ့ပါရယ
်။နာမည်ကျော်တရုတ်ဦးနှုပညာရှင်လည်းဖြစ်တက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့အိုင်ဝေဝေဟာဒိမတ်အာနာပိုင်တွေအနေနဲ့ဒုက္ခသည်တွေရဲ့ပစ္စည်းတွေကိုသိမ်းယူဝင်ပြတဲ့ဥပဒေသစ်ကိုကန့်ကွက်တဲ့အနေနဲ့ဒိမတ်နိုင်ငံမှာသူ့ရဲ့လက်ရာတွေပြသမဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။ကိုပင်ဟေဂင်မြို့တော်နဲ့အာဟုစ်မြို့တွေမှာပြသမဲ့အစီအစဉ်တွေကိုပယ်ဖျက်လိုက်တဲ့အကြောင်းဂရိစ်နိုင်ငံကမ်းခြေတစ်ခုမှာရောက်နေတဲ့တရုတ်နုပညာရှင်အိုင်ဝေဝေကအကြောင်းကြားခဲ့တာပါ။ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်ပြဿနာကိုကင်တွယ်ဖို့ကြိုးစားတဲ့အနေနဲ့ဒုက္ခသည်တွေစားဝတ်နေရေးကုန်ကျစရိတ်တွေကိုကာမိစေဖို့အမေရိကန်ဒေါ်လာ1500လောက်ရှိတဲ့ဒိမတ်ငွေခရိုနာ1000အထိတန်ဖိုးရှိတဲ့ပစ္စည်းတွေကိုခေလုံခွင့်ရဖို့ကြိုးပမ်းသူတွေထံကသိမ်းယူပိုင်ခွင့်ရှိတဲ့ဥပဒေတရက်ကိုဒိမတ်လွှတ်တော်ကဇန်နဝါရီလအကုန်မှာပဲအတည်ပြုလိုက်တာပါဥပဒေနဲ့ပတ်သက်တဲ့သတင်းတွေကိုကြည့်ပြီးတခုခုတုံ့ပြန်လို့တဲ့အတွက်ဒိမတ်မှာပြသမဲ့အမှုပညာပြပွဲတွေကိုဖျက်ဖို့ဆုံးဖြတ်လိုက်တာလို့လဲကိုပင်ဟေဂင်မြို့ကပြကန်းစီစဉ်သူတွေကပြောပါတယ်ဒိမတ်ဥပဒေသစ်မှာတော့နိုင်ငံထွေးမှာရောက်နေကြတဲ့ဒုက္ခသည်တွေထံကိုကြံမိသားစုတွေလိုက်လာမယ်ဆိုရင်လည်းအနည်းဆုံးတစ်နှစ်ကနေသုံးနှစ်အထိစောင့်ဆိုင်းဖို့ပြဋ္ဌာန်းခဲ့တဲ့အတွက်လူခွင့်ရေးလှူရှားသူတွေရဲ့ဝေဖန်မှုတွေခံခဲ့ရတာပါရှင
်ကဘာတလောထူခြားဆမ်းရသတင်းများအစီအစဉ်ကိုမကင်ဖြူထွေးနဲ့ကိုသားညုံတို့ကတင်ဆက်ထားတာပါရှင်မနေ့ပြန်တင်လာတဲ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့နားဆင်ရမှာပါလိုင်းတိုမီတာ30 40 48 50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမှတ်သိငယ်ထိုက်ကပြောပြပေးပါအောင်ရှင
်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်တောင်ပိုင်းစင်ကြေဘုံအရမှာဒီကနေ့တနင်္ဂနွေနေ့3ချိန်ဘုံခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ60လောက်သေဆုံးခဲ့ပါတယ်ဆီးရီးယားရှီယာမွတ်စလင်တို့ရဲ့အမြင့်မားဆုံးအထွတ်အမြတ်ထာယာသာသနာအဆောက်အုံတည်ရှိတဲ့မြို့တော်ဒမတ်စကတ်ရဲ့ဆယီဒါဇီနပ်အရက်မှာကားဘုံးဖောက်ခွဲမှုအပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတော့အသေးခံဘုံးခွဲသမားနှစ်ဦးတို့ထပ်မံဖောက်ခွဲခဲ့ကြတာဖြစ်ပါတယ်အာဖရိကခေါင်းဆောင်တွေအနေနဲ့ဘော်ရန်ဒီနိုင်ငံကအကြမ်းဖက်မှုတွေကိုဖြေရှင်းဖို့ရာဆက်ဆောင်နေဖို့မဖြစ်နိုင်တော့ဘူးလို့ကုလသမဂ္ဂအတွင်းဝန်ကြီးချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုလိုက်ပါတယ်အချင်းချာလာလာနဲ့အမျှလူတွေထပ်ပြီးတေဆုံးကြရမယ်လို့လည်းအတွေ့အမှုချုပ်ကပြောပါတယ်။ဘူရွန်ဒီအခြေအနေဟာလူသားကုန်သိက္ခာလူအခွင့်အရေးတို့နဲ့ဆိုင်တဲ့အခြေအနေဖြစ်တယ်လို့အီသီရိုးပီးယားမှာကျင်းပတဲ့အာဖရိကသမဂ္ဂညီလာခံအတွင်းသတင်းတောက်တီကိုကုလအတွေ့အမှုချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။ဆောင်းလျှောက်သူအဖို့မဲ့နေတဲ့ရွှေပြောင်းဒုက္ခသည်ကလေး1000ကျော်ပြီးခဲ့တဲ့2နှစ်အတွင်းပျောက်ဆုံးခဲ့ရတယ်လို့ဥရောပရဲအဖွဲ့ကပြောဆိုလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်တဲ့လူဆိုးခိုင်းနေတဲ့လိန်ဖျော်ဖြေရေးလုပ်ငန်းတွေအတွက်လူကုန်ကူးသူတွေပါဝင်ပတ်သက်နေနိုင်တယ်လို့ဥရောပရဲအဖွဲ့ရဲ့ရုံးအဖွဲ့မှူး Brian Donnell ကဗြိတိန်အခြေစိုက် Observer သတင်းစာကိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီကလေးတွေဘယ်မှာဘသူတွေနဲ့ဘာတွေလုပ်နေတယ်လဲဆိုတာကျွန်တော်တို့မသိပါဘူးလို့မနေ့စနေနေ့ကပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာချွေပြောင်းအခြေချသူများဆန်ရအဖွဲ့ IWN နဲ့ကုလသမဂ္ဂကလေးတငယ်စောက်ရှောက်ရေးအဖွဲ့ UNICEF တို့ရဲ့စီးရင်စရာတွေအကြလဲ2014ခုနှစ်မှာခိုးလုံခွင့်လျှောက်ထားသူ23000လောက်ဟာအဖော်မဲ့ကလေးငယ်တွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီကနေ့ကစားတဲ့ Australia Open အမျိုးသားထင်းနဲ့နောက်ဆုံးဘောလူပွဲမှာတော့ Serbia က Novak Djokovic ကဗြိတိန်က Andy Murray ကို3ဘွဲ့ပြတ်ရိုက်အနိုင်ရိုက်ပြီး6ချိန်မြောက်ပိုဆွဲသွားပါတယ်ရှင်
။တရင်အချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက် Season ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Wojtek Zonyek ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက် Season တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိ Line Tomita 2430 40ကနေဖန်ယူနိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပ
This program has come to you from the Voice of America, Washington.